Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုဘီတာ32 40နဲ့ 49 တို့ကနေဖန်ယူနှาศင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီအကြမ်းဖက်တိုက်ခတ်မှုကျွလွန်ခဲ့သူဘယ်သူဖြစ်တယ်ဆိုတာသိနိုင်တော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်သမ္မတဖရန်ဆွာအိုလန်ဟာအီရန်နိုင်ငံကိုတရက်တာတွားရောက်လည်ပတ်ခဲ့ပါတယ်။မောင်တော်မှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းအမျိုးသမီးတွေကိုနယ်ပြောင်းရွှေ့ခွင့်ပြုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမြန်မာခေနားဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းလှော်လေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံငြိမ်းချမ်းရေးကြဖို့ဆိုရင်အဓိကလိုအပ်ချက်ကဘာဖြစ်နိုင်ပါသလဲ။
ကျူဒင်းသမချက်တာမေဆလို့ရှိရင်တော့လိုရပန်းတိုင်းမရောက်နိုင်မှုပဲဗျာအချင်းချင်းဟိုကန်တက်ချက်တွေကိုဖေးရှားပြီးတော့ဝင်ဝင်လင်းလင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ပြောလင်းထားတဲ့ရှင်ချန်ရေးရမ
ယ်ကနေဒါကကချင်တိုင်းရင်အသင်းအတွေ့ရမှုရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါမောင်တော်မြို့နယ်မှာဘာသာရေးအခြေခံတဲ့တန်တရားစိတ်နဲ့စိုးရိမ်မှုတွေကြီးထွားနေတယ်ဆိုတဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေကိုဒေသခံအစ္စလမ်ဘာသာဝင်တွေကညှင်းဆိုပါတယ်ကြောက်တူဖို့ရေးလုပ်ငန်းတွေမှာတွင်းပိမြေပြိုမတော်ဆမှုတွေကြောင့်အလုပ်သမားတွေအသက်ဆုံးရှုံးထိခိုက်ဒဏ်ရာရမှုတွေအတွက်အသိပညာပေးမှုနဲ့တာဝန်ယူတာဝန်ခံမှုတွေအားနည်းလိုအပ်နေတဲ့အကြောင်းစုကိုလည်းနားဆင်ရမှာပါနိုင်ငံတကာသတင်းလွှာမှာတော့ဗဟိုချုပ်ကန်တဲ့နိုင်ငံရေးရည်စည်းကြောင်းကိုအောက်ခြေကနေစတင်ပြောင်းလဲမယ်လို့ဆိုနေတဲ့ကမ္ဘောဒီးယားက GDP ပါတီအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆောင်မိုးဝေတို့ကကြီးညာပါမယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်တကူညကကြမ်းဖက်တိုက်ခိုက်မှုအတွေ့အလို့ရှိနေတဲ့တနတ်သမားဘသူဖြစ်တယ်ဆိုတာကိုသိနိုင်မှုနှိစက်နေပြီလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီနှစ်တကူညတိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့တာမှာနိုင်ငံသားအများအပြားလည်းပါဝင်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်။တနတ်သမားရဲ့လက်ဝေယာနဲ့သူ့ရဲ့ပုံတံကိုရရှိထားပြီးဖြစ်တယ်လို့တူရကီလက်ထောက်ဝန်ကြီးချုပ်နူမန်ကတူမတ်စကတင်းလာနေမှာသတင်းတောက်တီကိုပြောပါတယ်လုံခြုံရေးကင်မရာကတစ်ဆင့်ရိုက်ကူးထားတဲ့ဝိုးတော်ဝါတင်နာသမားရဲ့ပုံကိုလည်းတူရကီနိုင်ငံတော်ဝန်ကသတင်းမီဒီယာတွေကိုဖြန့်ချီထားပါတယ်တိုက်ခတ်မှုနဲ့ဆက်နွယ်နေသူ10ဦးကိုဖမ်းဆီးထိန်းသိမ်းထားကြောင်းလက်ထောက်ဝန်ကြီးချုပ်ကတူမတ်စကအတည်ပြုပြောဆိုပါတယ်တင်းငွေညကရိနာနိုင်ကလပ်အပြင်မှာစောင့်နေတဲ့ရဲအရာရှိနဲ့အရသားတအူးတို့ကိုတနက်နေ့ပြစ်တတ်ပြီးမှအထဲကိုတနက်သမားကဝင်ပြစ်တာဖြစ်ပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့အချိန်ကကလပ်အတွင်းမှာလူပေါင်း600လောက်ရှိနေပြီးအများစုဟာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့တွင်အစ္စလာမ်အစွန်းရောက်အကြမ်းဖက်သမားတွေကိုလူမှုကွန်ရက်တွေမှာချီးကျူးပြောဆိုသူတွေကိုထိရောက်စွာအရေးယူသွားမယ်လို့တူရကီဝန်ကြီးချုပ်ကပြောပါတယ်ဒီချိန်ထဲမှာပဲလူ39ဦးသေဆုံးခဲ့ရတဲ့နှစ်တစ်ကူအကြုံညအကြမ်းဖက်တိုက်ခိုက်မှုအတွက်သမရရီဆက်တရက်အာဒဝန်နဲ့သူအစိုးရမှာတစိ့တပိုင်းတာဝန်ရှိကြောင်းတမရကိုဝေဖန်သူတွေကထောက်ပြပြောဆိုကြပါတယ
် IS Islamic စစ်တွေးကြွအုပ်စုဟာမကြာခင်ကာလမှာပြိုပြက်တော်မှဖြစ်တယ်လို့ပင်တစ်တမရဖန်ဆွာအော်လန်ကပြောကြားလိုက်ပါတယ်ပင်တစ်တမရဟာအီရန်နိုင်ငံကိုတရက်ခီးစဉ်ဖြစ်တွားရောက်စဉ်မှာအခုလိုပြောဆိုလိုက်တာဖြစ်ပြီးအဲ့ဒီနေ့တရက်ထဲမှာပဲအီရန်နိုင်ငံရဲ့မြို့တော်ဘက်ဒတ်ကလူစီကားရာဈေးတစ်စီးအတွင်းအတေကံဘုံးခွဲတိုက်ခတ်မှုဖြစ်ပွားပြီးတော့လူပေါင်း32ယောက်တေဆုံးသွားခဲ့ပါတယ် Islamic စစ်တွေးကြွအဖွဲ့ကတစားတဲ့တစားဆုတ်ယုတ်နေပြီဖြစ်ပြီးမကြခင်မှာမျိုးပြုတ်သွားလိမ့်မယ်လို့မစ္စတာအိုလန်ကပြောဆိုပါတယ်တလင်းနာနေ့အီရတ်နိုင်ငံကိုမစ္စတာအိုလန်ဆက်ရောက်လာပြီးတော့နိုင်ပိုင်းအကြမှာဘက်ဂရက်မြို့တော်ရဲ့အရှေ့ပိုင်းမှာရှိတဲ့စတာစစ်တီကတစ်တီးနဲ့ဟင်းသီးဟင်းရွက်ရောင်းချတဲ့ဈေးအတွင်းအတေခံပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ချိန်မှာဈေးအတွင်းမှာလုံကျန်းသမားတွေနဲ့စီကားနေတဲ့အချိန်ဖြစ်ပါတယ် IS ဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့စီစဉ်လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်မစ္စတာအိုလန်နဲ့အတူပူးတွဲပြီးတော့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာအီရတ်ဝန်ကြီးချုပ်ဟာဒီယာအယ်အဘာဒီကအသေးခံဘုံခွဲသမားဟာနေစားအလို့လုတ်ကင်မှုအလို့ရှာသူတယောက်ဖြစ်ဟန်ဆောင်ပြီးတော့ဝင်ရောက်ပြီးဘုံခွဲခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒဏ်ရာရရှိသူ25ယောက်ရှိတဲ့အကြောင်းရဲတပ်ဖွဲ့နဲ့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်သမရဟာအီရတ်နိုင်ငံမှာအခြေစိုက်ထားတဲ့ပြင်သစ်တပ်ဖွဲ့ဝင်တွေနဲ့အီရတ်သမရဖတ်မဆန်အပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့တွားရောက်တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားကသူရာထူးကအနားမယူခင်သူတာဝန်ထမ်းဆောင်နေစဉ်အောင်မြင်ခဲ့တာတွေနဲ့တိုင်းပြည်ဘဲကိုဥတီသွားနေတယ်ဆိုတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှေ့သတင်းပတ်တွင်နှုတ်ဆက်စကားပြောကြားဖို့စီစဉ်ထားပါတယ်။ဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာချင်းဆိုပြီးသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ ဇန်နဝါရီလ10ရက်နေ့မှာသူ့ရဲ့ရှီကာဂိုမြို့မှာပြောကြားမဲ့နှုတ်ဆက်မင်ခွန်းအတွင်းဖြတ်တန်းခဲ့တဲ့ရှင်းနစ်တာခီးတလျှောက်ထောက်ခံခဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြားတာအပြင်တိုင်းပြည်ကောင်းကျိုးအတွက်လှုပ်ဆောင်ပေးနိုင်ခဲ့တာတွေနဲ့ဒီကနေ့တိုင်းပြည်ဘဲကိုဥတီသွားနေတယ်လဲဆိုတာကိုထည့်သွင်းပြောကြားတော့မှာဖြစ်ကြောင်းတနင်္လာနေ့ကထောက်ခံသူတွေကိုပေးပို့တဲ့အီးမေးလ်ထဲမှာသမ္မတဩဘားမားကရေးသားထားပါတယ်အသက်55နှစ်ရှိပြီဖြစ်တဲ့သမ္မတဩဘားမားက2009ခုနှစ်ကစလို့သူတို့အနေနဲ့အထိုက်အလျောက်ဆင်ခုံမှုတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အတူလက်တွဲပြီးကြော်လွှားဖြစ်ရှင်းနိုင်ခဲ့ကြောင်းဒါဟာဘာကြောင့်လဲဆိုတော့တိုင်းပြည်စတင်တည်ထောင်ခဲ့ကြတဲ့ကတည်ရှိခဲ့တဲ့ယုံကြည်မှုတွေကိုဆွံ့မြဲစွာကန့်ဆွဲထားခဲ့တဲ့အတွက်ဖြစ်ကြောင်းကျွန်တော်တို့ရဲ့ယုံကြည်ချက်အတိုင်းအတူလက်တွဲပြီးတိုင်းပြည်တိုးတက်ကောင်းမွန်မှုအတွက်ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ခဲ့ကြောင်းလည်းရေးသားထားပါတယ်။အမေရိကန်နိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington က1896ခုနှစ်မှာစတင်ခဲ့တဲ့အစဉ်အလာအတိုင်းယာရုကအားယူတော့မဲ့သမ္မတတွေကနှုတ်ဆက်မင်ခွန်းပြောကြားကြသလိုသမ္မတဝါမလည်းနှုတ်ဆက်မင်ခွန်းကိုပြောကြားမှာဖြစ်ပါတယ်
။ဖီကောက်ဘွဲကလာတို့က Donald Trump ရဲ့ရှင်ပြိုင်ဘက်တီရဲ့ကွန်ပျူတာတွေကိုရုရှားနိုင်ငံကဖောက်ထင်းဝင်ရောက်ပြီးတော့ Trump အနေနဲ့ရှိအောင်တစ်ဖက်တစ်လက်ကနေအကူအညီပေးခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့တွေးရှိချက်တွေနဲ့ပတ်သက်လို့သတင်းချက်လက်အစ်စ်တွေကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကမကြခင်မှာထုတ်ပြပေါ်ရှိတဲ့အကြောင်းနောက်တလာမယ့်အစိုးရရဲ့အင်ဗီရိုသတင်းပြန်ကြားရေးမှူးရှွန်စပိုက်ဆာကပြောပါတယ်မစ္စတာစပိုက်ဆာက CNN ရုပ်သံဌာနနဲ့တွေ့ဆုံစဉ်မှာပြောဆိုလိုက်တာဖြစ်ပါတယ်မစ္စတာထရန့်အနေနဲ့ဒီဖြစ်စဉ်ပေါ်သူ့ရဲ့တုံ့တက်ချက်နဲ့ယက်တီချက်တွေကိုပြောဆိုမှာဖြစ်တယ်လို့ဆိုပါတယ်သူ့အနေနဲ့တည်ထားတဲ့လျှို့ဝှက်ထားမယ့်အချက်ဒီကူတော့ထုတ်ဖို့ပြောဆိုမှာမဟုတ်ဘူးလို့လည်းပြောပါရယ်မစ္စတာထရန့်အနေနဲ့အခြေအနေတွေအပေါ်သူနားလည်သိရှိထားတဲ့သူ့ရဲ့တုံ့တက်ချက်တွေကိုပြည်သူကိုအသိပေးမှဖြစ်ပြီးတော့အဲ့ဒီဖြစ်ရမှာမေးစရာမေးခွန်းတွေအများပြားရှိနေတယ်ဆိုတာကိုပြည်သူတွေသဘောပေါက်စေချင်လို့ဖြစ်ကြောင်းပြောပါရယ်မစ္စတာထရန့်ကသူ့အနေနဲ့ရွေးကောက်ပွဲမှာရုရှားအစိုးရပါဝင်ပတ်သက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့လူများသိအောင်ချပြထားတဲ့ပို့ပြီးတော့သူသိရှိထားတဲ့အကြောင်းနှစ်တကူးနေမတန်ရင်တည့်ရမှာသတင်းတောက်တွေကိုပြောဆိုခဲ့ပြီးအင်္ဂါနေ့ဓမ္မမဟုတ်ရင်ဘုရုနေမှာတည်ကြရပါလိမ့်မယ်လို့ပြောခဲ့ပါတယ်။ရွေးကောက်ခံသမ္မတအနေနဲ့ရုရှားနိုင်ငံဘက်ကထရန့်ရဲ့ရှင်ပြိုင်ဘက်တီရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်ပြီးတော့ရရှိတဲ့အချက်လက်တွေကို WikiLeaks ပေါ်ကတဆင့်ဖွင့်ချခဲ့ပြီးတော့ထရန့်ရဲ့ရှင်ပြိုင်ဘက်ဒီမိုကရက်ပါတီက Hillary Clinton ကိုအထိနာအောင်ပြစ်လုခဲ့တယ်ဆိုတဲ့ American ထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့တုံ့တက်ချက်ပေါ်မှာတန်တရားရှိနေပါတယ်။ဒီထောက်လိုင်းသတင်းတွေကြောင့်သမ္မတဥဘာမာအစိုးရကရုရှားပေါ်ပြီးခဲ့တဲ့သတင်းပတ်တွင်မှာအရေးယူမှုတွေချမှတ်ခဲ့ပြီးတော့ရုရှားတန်တမန်35ယောက်ကိုလည်းတူလီယိုလုံမှုနဲ့နိုင်ငံကနေနှင်ထုတ်ခဲ့ပါတယ်ရုရှားတန်ယုံဝန်ထမ်းတွေဟာတနင်္လာနေ့မှာမော်စကိုမြို့ကိုပြန်လည်ပြီးတော့ရောက်ရှိသွားကြပြီဖြစ်ပါတယ
် UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနယ်ပြောင်းရွှေ့ခွင့်ပေးလိုက်ပါတယ်။အဲ့ဒီအမျိုးသမီးပညာရေးဝန်ထမ်းနေနေရာမှာအမျိုးသားပညာရေးဝန်ထမ်းအနေနဲ့အစားထိုးမှဖြစ်တယ်လို့လည်းရခိုင်အစိုးရပြောခွင့်ရစီမံတရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ်။အစိုးရနယ်ကြားဆောင်စခန်းနေအော်တိုဘားလ9ရက်နေ့ကအကြံဖက်တိုက်ခတ်ခံရပြီးတဲ့နောက်ပိုင်းဒေတာတွင်လုံုံရေးစိုးရင်ချက်နဲ့မောင်တော်ဒေတာတွင်ကကျောင်းတွေကိုပိတ်ခဲ့ရပါတယ်အခုကျောင်းတွေပြန်ဖွင့်ပြီးနောက်မှာပညာရေးဝန်ထမ်းအမျိုးသမီးတွေနေရာမှာအမျိုးသားတွေနဲ့အစားထိုးဖို့ဆုံးဖြတ်ချက်ထွက်လာတာဖြစ်ပါတယ်မောင်တော်ဒေတာတွင်လုံုံရေးဆိုင်ရာစိုးရင်ချက်တွေရှိနေပေမဲ့လည်းပညာရေးကျန်းမာရေးဌာနဝန်ထမ်းတွေအပေါ်မှာတိုက်ခတ်မှုတွေမရှိသလိုစိုးရင်စရာလည်းမရှိဘူးလို့ရခိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်မောင်နှောဒေတာအတွင်းနဲ့ကြားဆောင်စခန်းသုံးခုအကြံဖက်တက်ခခံရမှုအတွင်းအစိုးရလုံခြုံရေးဝန်ထမ်းတွေကြဆုံပြီးလက်နက်တွေပျောက်ဆုံးခဲ့ပြီးတဲ့နောက်မွတ်စလင်အများစုနေထိုင်ရာဒေတာတွင်လုံခြုံရေးစိုးရင်ချက်ကြောင့်ရခိုင်ဒေတာကနေထွက်ပြေးတင်းချောင်ခဲ့ရသလိုပညာရေးဝန်ထမ်းကျောင်းဆရာတွေကိုလည်းဘေးလွတ်ရာမောင်တော်မြို့ပေါ်ကိုအာဏာပိုင်တို့ကပြောင်းရွှေ့ခဲ့ရတာဖြစ်ပါတယ
်။ထိုင်းနိုင်ငံအရှေ့ပိုင်းချွန်ဘူရီခရိုင်အတွင်းဇန်နဝါရီလ2ရက်နေ့ကရင်တိုက်မှုဖြစ်ပွားသွားတဲ့အတွက်ကလေးငယ်တချို့အပါအဝင်အနည်းဆုံးလူ25ယောက်သေဆုံးသွားပါတယ်။ချွန်ဘူရီနဲ့ဘန်ကောက်မြို့ကြားအဝေးပြေးလမ်းမပေါ်မှာခီးတရီတင်ဆောင်လာတဲ့ဗန်ကားနဲ့ဆန်းကျင်ဘက်ကလာနေတဲ့ pickup truck ကနဲ့တိုက်မိသွားတာဖြစ်ပါတယ်။ယာဉ်တိုက်မှုကြောင့်ဗန်ကားပေါ်မှာပါလာတဲ့ခီးတဲ73ဦးနဲ့ pickup truck ကားပေါ်မှာပါလာတဲ့ခီးတဲ72ဦးစုစုပေါင်း25ဦးသေဆုံးသွားတာပါ။တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မော်တော်ယာဉ်2စီးလုံးမီးလောင်သွားခဲ့တယ်လို့ဆိုပါတယ်။ကြံခီးတဲ2ဦးကတော့ဒဏ်ရာရသွားပြီးမဲ့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာမရှိဘူးလို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒါဟာမကြသေးခင်ကဒုတိယအကြိမ်မြောက်အလားတူရင်တိုက်မှုဖြစ်ပြီးတော့တေဆုံးသူအရေအတွက်ဟာလဲတိတ်မကွာလှဘူးလို့ချွန်ဘူရင် ခရိုင်ရဲ့ရဲတပ်ဖွဲ့မူရဲမှူးကြီးပါစစ်ပရိုင်ရိုဝနော့ကပြောဆိုပါတယ်ထိုင်းနိုင်ငံဟာကမ္ဘာမှာရင်တက်မှုကြောင့်တည်ဆုံးသူအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးများသောအားဖြင့်အခါကြီးရက်ကြီးတွေမှာရင်တက်မှုတွေဖြစ်ပေါ်လေရှိပါတယ်ဒီဇင်ဘာလ30ရက်နေ့နေ့ဇန်နဝါရီလ2ရက်နေ့ကြားထိုင်းနိုင်ငံတစ်ခုလုံးမှာတည်ဆုံးသူစုစုပေါင်း280ရှိတယ်လို့ဆိုပါတယ
်ဘရာဇီးနိုင်ငံအနောက်မြောက်ပိုင်းအမေဇုန်နားပြည်နယ်မှာထောင်တွင်းစုပမှုဖြစ်ပွားတဲ့အတွက်အနည်းဆုံးလူ60လောက်သေဆုံးခဲ့ပြီးအဲ့ဒီသေဆုံးသူအရေအတွက်ဟာထပ်တိုးနိုင်တယ်လို့အာနာဘိုင်းကပြောပါတယ်။မနာစ်မှာရှိတဲ့အနီစီယိုဂျိုဘင်အချင်းထောင်မှာတင်းနှင်းတွေကစပြီးစုပမှုဖြစ်ပွားကြတာမှာတင်းနှင်းလာနေမှာအခြေအနေတွေကိုတည်ငြိမ်အောင်ပြန်ထိလိုက်နိုင်တယ်လို့အာနာတာဝန်ရှိသူတွေကပြောပါတယ်။ထောင်ထဲမှာရှိတဲ့ပြိုင်ဘက်ဂိုင်းနှစ်ဖွဲ့အကြားကတိုက်ခိုက်မှုတွေကနေစတင်လိုက်တဲ့စုပမှုအတွင်းခေါင်းပြတ်နေတဲ့ခန္ဓာကိုယ်တွေထောင်နိုင်ရန်တွေကိုကြော်ပြီးအပြင်ကိုပစ်ချတာတွေတရားကြောင်ဒေသခံသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။စုပမှုအတွင်းအကျဉ်းသားတချို့ထွက်ပြေးလွတ်မြောက်သွားပြီးထောင်ထဲမှာရှိနေသူတွေကိုစီးရင်စစ်တော်မှဗနယောက်ထွက်ပြေးသွားတယ်ဆိုတာကိုသိရှိရကြောင်းပြည်နယ်လုံခြုံရေးအကြီးအကဲဆာဂျီယိုဖွန်တက်စ်ကပြောပါတယ်။ဒီအကျဉ်းဖက်စုပမှုဟာနှစ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးဖြစ်တယ်လို့ဆိုပါတယ်
။အာဖဂန်နစ္စတန်နိုင်ငံကလေတပ်ကပထမဦးဆုံးအမျိုးသမီးလေယာဉ်မှုဟာသူမရဲ့နိုင်ငံရေးခိုလုံငယ်ရှောက်ထားမှုအပေါ်အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်ချက်ကိုစောင့်ဆိုင်းနေပါတယ်။တာလီဘန်လက်နက်ကိုင်အဖွဲ့ကသူမကိုချင်းချောက်ကခံခဲ့ရပြီးတော့ပြီးခဲ့တဲ့လအတွင်းအမေရိကန်ပြည်ထောင်စုမှနိုင်ငံရေးခိုလုံငယ်ရရှိဖို့ရှောက်ထားတာဖြစ်တယ်လို့သူမရဲ့ရှေ့နေကပြောပါတယ်။အသက်25နှစ်အရွယ်နီလူဖာရမနီဟာအာဖကနစ္စတန်နိုင်ငံကိုပြန်သွားခဲ့ရင်နှင်းမနှိမ့်ဆက်ခံရမှာကိုစိုးရိမ်နေတဲ့ခိုလုံဝင်လျှောက်ထားရတာဖြစ်တဲ့အကြောင်းသူမရဲ့ရှေ့နေက VOA အာဖဂန်နစ္စတန်ဌာနကိုပြောကြားခဲ့ပါတယ
်2019ခုနှစ်ဇန်နဝါရီလ3ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဦးဆောင်မိုးဝီတို့ကြီးညာပေးသွားတာပါအခုအရင်ဆုံးတော့လွတ်လပ်ရေးရတဲ့တက်တန်း69နှစ်အတွင်းမှာမြန်မာနိုင်ငံငြိမ်းချမ်းရေးရယူနိုင်မယ့်အလားအလာကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရအောင်တကယ်အကောင့်ထဲပေါ်ခြင်းရင်စစ်ရေးနည်းနဲ့ထိုးစစ်ဆင်နေမယ့်အစားတိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးအစိုးရနဲ့တပ်မတော်ကသဘောထားကြီးကြီးနဲ့ဆွေးနွေးအကောင့်ထဲပေါ်ဖို့လိုမယ်လို့ပြပရောက်တိုင်းရင်းသားတချို့ကပြောပါတယ်။လွတ်လပ်ရေးရခဲ့တာနှစ်ပေါင်း69နှစ်ပြည့်တော်မှာဖြစ်ပေမဲ့တိုင်းရင်းသားတွေအနေနဲ့ဖက်ဒရယ်ပြည်ထောင်စုအနှစ်သာရကိုမခံစားကြရတဲ့အတွက်အခုထိငြိမ်းချမ်းနိုင်သေးတာလို့သူတို့ကပြောလိုက်တာပါ။အပြည့်စုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
2019ဇန်နဝါရီလ4ရက်နေ့ဆိုရင်မြန်မာနိုင်ငံလွတ်လပ်ရေးရလာခဲ့တာ69နှစ်ပြည့်မှာဖြစ်ပါတယ်ဒီလိုလွတ်လပ်ရေးရလာခဲ့ပေမဲ့တိုင်းပြည်ကတော့အခုချိန်ထိမငြိမ်းချမ်းနိုင်သေးသလိုဖွံ့ဖြိုးတိုးတက်မှုအပိုင်းမှာလည်းနောက်ကျနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးကတော့ဒီ2019ကစပြီးဦးစားပေးလုပ်ရမယ့်ကိစ္စဟာပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ပြီးပြည်သူတွေဘဝတိုးတက်ရေးကိုတစ်ဆက်တည်းလှုပ်ဆောင်သွားဖို့အရေးကြီးတယ်လို့လူငယ်များနဲ့နေပြည်တော်ကငြိမ်းချမ်းရေးစကားဝိုင်းမှာဇန်နဝါရီလ1ရက်နေ့ကပြောသွားပါတယ်တိုင်းပြည်မှာညဉ့်ညမ်းကြီးကိုတကယ်လိုလားတယ်ဆိုရင်တော့ပြည်ထောင်စုအနှစ်သာရကိုတိုင်းရင်းသားတွေခံစားနိုင်ခွင့်ရှိဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးအောင်ကပြောပါတယ
်တိုင်းရင်းသားတွေအနေနဲ့လက်နက်ကင်ပြီးအခုလိုတော်လန်ရေးဆလာတာလေပြည်ထောင်စုရဲ့အနှစ်သာရတွေမရလို့စစ်ပွဲကလည်းရှိတုံးဖြစ်တုံးနှစ်ပေါင်းကလည်း60ကျော်လာပြီဒါပေမဲ့အခုကဒေါအောင်ဆန်းစုကြည်ရဲ့ရွေချက်အတိုင်းငင်းချမ်းရေးကိုလိုချင်တယ်ဆိုတော့အကောင်းဆုံးကတော့အတူတကွဆွေးနွေးပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအနေနဲ့ကျွန်တော်ညှိနှိုင်းဖို့လိုတယ်ဒါပေမဲ့အခုကဆွေးလဲဆွေးနွေးရင်းနဲ့တိုက်လဲတိုက်နေတယ်တိုက်တာကဘိုးပြီးဆိုးလာသေးတယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ပြီးတော့ငင်းချမ်းရေးရနိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့တော်တော်လေးတော့တန်ပြန်ဖြစ်နေတယ်ဘာဖြစ်လို့လဲဆိုရင်တကယ်ငင်းချမ်းရေးလိုချင်ရင်မတိုက်ကြပါနဲ့တော့ဟာလာအခုလဲဆွေးနွေးနေကြပြီပဲဘာမတိုက်ပဲနဲ့ဆွေးနွေးကြအထူးသဖြင့်ကျွန်တော်ဘာမှတတ်မတော်နေနဲ့လဲထိမ့်ထိမ့်တိမ့်တိမ့်လို့ဖို့လို့တဲ့
တိုင်းပြည်လုံးငင်းငင်းရေးရဖို့ဆိုရင်အစိုးရရောတတ်မတော်ကပါတိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးသဘောထားကြီးကြီးနဲ့ဆွေးနွေးဖို့လိုတယ်လို့ကနေဒါနိုင်ငံရောက်ကချင်တိုင်းရင်းသားများအသင်းအတွင်းရေးမှူးဂျွန်လာဆမ်ကပြောပါတယ်
ဒီနှစ်ပေါင်း90နှစ်ပါဖြစ်နေတဲ့ဒီတွင်စစ်ကြီးဆုံးတက်ပြီးတော့ဟိုဒီလုံငင်းချမ်းရေးရရှိဖို့ဆိုလို့ရှိရင်တော့ဒီလက်ရှိအနာရစိုးရနဲ့တတ်မတော်ကပါတိုင်းရင်းသားတွေရဲ့ဟိုခံစားချက်တောင်းဆိုချက်တွေကိုပို့ပြီးတော့နားလေသဘောပေါက်ဖို့နဲ့ဟိုသဘောထားကြီးကြီးပေါ့ဗျာဒီဆုံးဆွေးနွေးလက်တွေ့အကောင့်တွေပေါ်တင်တယ်လို့ကျွန်တော်မြင်ပါတယ်ပြီးတော့ဒီလက်ရှိအနာရ NLD အစိုးရအနေနဲ့ညံ့ညတတ်တာပေါ့ဗျာနော်ဟိုရေးရေးဝုန်းဝုန်းပြောဆိုဆွေးနွေးဦးစားပေးသောဆောင်တင်လို့ပြင်ပါတယ
်မြမတက်မတော်ရောတ တိုင်းသားလက်နက်ကင်တွေဘက်ကပါစစ်ပွဲကိုအစိုးမတတ်နိုင်သေးတာဟာနှစ်ဖက်စစ်ကောင်းဆောင်တွေအနေနဲ့မိမိတို့ရယူလာတဲ့ဩဇာအရှိန်အဝါကိုမစွန့်လွတ်နိုင်တာကြောင့်ဆိုတဲ့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်ဒီချက်နဲ့ပတ်သက်ပြီးဒေါက်တာဆိုင်းထွေးအောင်ကအခုလိုမြင်ပါတယ
်မြမတ်တမတော်ဩဇာအာဏာလွှမ်းမိုးဖို့သူကစစ်ကိုရှိနေမှသူလည်းအလုပ်ရှိမယ်နောက်ပြီးတော့ပုံမှန်ပြည်သူပြည်လုံးမှာဒီမြမတ်တမတော်မရှိလို့မရဘူးဆိုတဲ့ပုံစံမျိုးနဲ့ဒီစစ်ကိုလည်းသူကပန်းပြနိုင်ရမယ်အဲ့ဒီပုံစံလည်းဖြစ်နိုင်တယ်ဒါပေမဲ့ပို့ချုပ်မှုကြီးမင်းအွန်လိုင်းပြောတဲ့ငင်းချမ်းရေးလိုလားတယ်တကယ်ပဲသူပြောတဲ့စကားစစ်မှန်တယ်ငင်းချမ်းရေးလိုလားတယ်ဆိုရင်စစ်မတိုက်ဖို့ပဲဒီကချင်ပြည်ရှမ်းပြည်မှာသူကစစ်ကိုဆက်တိုက်ပြီးတော့နေရာအနှံ့သူကွန်ထရိုးယူထားမယ် NCA ထိုးပြီးလို့ရှိရင်သူယူထားတဲ့စစ်စခန်းနေရာသူ့စခန်းနေကြီးပဲဆိုလို့ရှိရင်ဒီတိုင်းရင်းသားတွေအနေနဲ့ဘယ်လိုမှထပ်ပြီးကြောက်ရှာလို့မရအောင်သူက control လုပ်ကျင်တဲ့သဘောမျိုးလည်းရှိတယ်။ဒါကြောင့်လဲသူကစစ်ကိုအခုအကြီးကျယ်လုပ်ပြီးတော့ထိန်းသိမ်းထားနိုင်အောင်သူလုပ်ထားတယ်ဆိုတာကိုလည်းကျွန်တော်တို့ကမျက်မိတယ်
။လက်ရှိ NLD အစိုးရကတော့ငြင်းငြင်းရရဖို့27ရာစုပင်လုံးညီလာခံခေါ်ယူကျင်းပပြီးစူးစမ်းဆောင်ရွက်နေပေမဲ့အဲ့ဒီဆွေးနွေးမှုတွေမှာတိုင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်ဖို့အတွက်ကန့်သတ်ချက်တွေကဟန်တားဖြစ်စေတယ်လို့ဂျွန်လာဆမ်ကပြောပါတယ်။
ကျွန်တော်တို့ဒီတမချက်တထားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခက်ခဲတွေအများကြီးဟိုလိုရပန်းတိုင်းမရောက်နိုင်ဘူးပြောကြ။အချင်းချင်းဟိုကန်တချက်တွေကိုဖေရှားပြီးတော့ပို့ပြီးတော့ဝင်ပွင့်လင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မျှော်လင့်ထားတဲ့ရင်းချမ်းရေးရမယ်လို့မျှော်လင့်ပါတယ်။ဥမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နေပေါင်း60ကျော်90လီပါကျူစားခဲ့ပြီးပေါ့ဗျာ။လက်တွေ့မကျတဲ့အတွက်ကြောင့်မလို့ကျွန်တော်ရင်းချမ်းရေးအခုချင်းချင်းမရနိုင်ဘူးပေါ့ဗျာနော်။အဲ့တော့သူစစ်စင်မူဒီကိုရပ်ပြီးတော့ဆွေးနွေးတာမျိုးပေါ့ဗျာနော်လုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်တစ်ခုလုံးပို့ပြီးတော့တိုးတက်အောင်မြင်လို့မျှော်လင့်ပါတယ်
တိုင်းသားတွေအားလုံးဒန်းလူအခွင့်အရေးတွေမခံစားနိုင်တဲ့ပြည့်သူတို့ခံစားနေရတဲ့နင်းနာမှုတွေကိုမဖြေရှင်းပေးနိုင်တဲ့ပြည့်ငြိမ်းချမ်းရေးရဖို့အလှမ်းဝေးနေအောင်မှဖြစ်တယ်လို့တိုင်းသားတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်အခုတခါတော့ကြောက်တူဖို့ရေလုပ်ငန်းတွေမှာလုပ်ငန်းခွင်အန်ဒီရွှတ်ချနိုင်ရေးဘာတွေလိုအပ်မလဲဆိုတာတည်ကြရအောင်ပါမြန်မာနိုင်ငံကြောက်မြတ်တူဖို့ရေလုပ်ငန်းများနဲ့တတ်ထူတူဖို့ရေလုပ်ငန်းတွေကအလုပ်သမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်အသိပညာပေးမှုအားနည်းနေသေးတဲ့အကြောင်းအလုပ်သမားရေလှုပ်ရှားသူတွေကပြောပါတယ်2016ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်အတွင်းမိုးကုတ်မြို့နာကကြောက်လုတ်ကွက်တစ်ခုမှာတွင်းပြိုကျတဲ့အတွက်လူ၄ဦးသေဆုံးခဲ့ရတာပါဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြပါမယ်ရှင်
ဒီဇင်ဘာ29ရက်နေ့လယ်ပိုင်းကမန္တလေးတိုင်းမိုးကုတ်မြို့ဒရုရှိကျေးရွာအုပ်စုစားတော်ကျေးရွာမှာရှိတဲ့ရန္နာရှင်ကြောက်မြတ်တူဖို့ရေလုပ်ငန်းတစ်ခုမှာကြောက်တွင်းပြိုကျရာကြောက်လုံသား6ဦးတည်ဆုံးခဲ့ရတယ်။တည်ဆုံးမှုဟာတွင်းနေရန်ဒေါက်တွေပြိုပြီးမြေပြိုပြကြပြီးတော့တည်ဆုံးခဲ့တာဖြစ်ပါတယ်။တချို့ကြောက်တွင်းလှုပ်ရှင်နေတဲ့လူသမားတွေဟာတွင်းကြန့်ခိုင်မှုအားနည်းနေတာကိုမသိဘဲစွန့်စားတူဖို့ခဲ့တဲ့အတွက်အသက်တည်ဆုံးခဲ့တဲ့ဖြစ်စဉ်တွေလည်းရှိတယ်လို့တတုတွင်းလူသမားတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းညွန့်က VOE ကိုအခုလိုပြောပါတယ်။
အားနည်းအားနည်းပြဒီလိုပဲကျွန်တော်ပြောရမှာအားနည်းနေပြပြတချို့ဆိုပြုံမှန်မှန်တော့မသိတဲ့နေရာမှာလုံးလုံးနေကြတာမျိုးကြီးရတယ်ကျွန်တော်တို့ကြည့်ပြီးတော့မှကျွန်တော်တို့ချက်သိမ်းထတာပေါ့ဗျာဒူလေးပေါ့ဆိုတော့တို့ကတော့မသိတာလည်းပါတယ်ဟိုနေစွန့်စားတာလည်းပါဘယ်လောက်ထိလဲဆိုမသိလဲဆိုရင်အဲ့ကုမ္ပဏီတစ်ထည့်ပိုင်ရှင်ကိုယ်တိုင်ကမသိသေးနဲ့အဲ့ဒါကိုလောကစောနဲ့လုံးလုံးနေတဲ့ကြောင့်အဲ့ဆက်ရနိုင်ငံပြိုကျပြီးအဲ့ဆက်ဒီရောဆက်ပေါ်အဲ့ဒီကုမ္ပဏီပိုင်ရှင်ဝင်နေကားလို့ရှိပါပါဝါလာဒီအဲ့ဒါမျိုးတွေအစီကျွန်တော်ရှိကြတယ်ဗျာနံပါတ်ပေါ့ဒီကြောက်ကင်းနေပဲဒီမှာ
နောက်ဆက်ကြောက်ခုနဲ့တွင်းမှာပဲဖားကန့်ကြောက်စိန်လုတ်ွက်မြေသာပုံပြိုကျမှုကြောက်တွင်းပြိုကျမှုတွေကြောင့်လူပေါင်းရာနဲ့ချီပြီးအသက်တွေဆုံးရှုံးခဲ့တယ်လို့ဦးတောင်ညွန့်ကဆက်ပြောပါတယ
်ဒီအခြေခံဖြစ်ပြီးတော့မြေပြိုလို့ပေါ့ဗျာတန်းနဲ့ဆက်တွေချိန်ကြတယ်ပါတယ်ကတော့ရံပါရံလာရှိပါတယ်ကျွန်တော်ဖားကန့်တစ်ခုတည်းကိုပဲကျွန်တော်ပြင်ပြဖို့လို့ပေါ့စံရင်ထုတ်ကြည့်မယ်ဆိုရင်ဆက်ချိန်လို့တည်တာကြီးပဲ5-6ရောက်လောက်ရှိပါကြမြေပြိုလို့တည်တာကတော့ကျွန်တော်တို့အဲရာနဲ့ချီပြီးရှိတော့ရှိတယ်ကြာကျွန်တော်ရာနဲ့
မိုးကုတ်မြို့ကြောက်တွင်းပြိုကျမှုမှာအသက်ဆုံးရှုံးခဲ့တဲ့ကျန်းတူမိသားစုတွေကိုကုမ္ပဏီပိုင်ရှင်ကနင့်နာကြီးများပေးဆောင်ခဲ့ပြီးဖြစ်ပါတယ်။မိုးကုတ်မြို့မှာတော့နှစ်စဉ်နှစ်တိုင်းတွင်းပြိုကျတဲ့ဖြစ်စဉ်တွေအများလို့လို့ဖြစ်လေဖြစ်တာရှိရကြောင်းကြောက်တွင်းလူသမားတွေကအသက်နဲ့ရင်းလောက်ရတာဖြစ်တယ်လို့မိုးကုတ်မြို့ဒေသခံတဦးကအခုလိုပြောပါတယ
်။ဒီနှစ်မှာတော့ပထမဦးဆုံးဒီအားနဲ့စားဖြစ်တာပဲဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းတော့အားဖြစ်နေကြပဲ။အောက်ကအချို့လူတွေတချို့ကွန်တွေလည်းအများကြီးဖြစ်ပါတယ်ဖြစ်တယ်တော့နှစ်တိုင်းလိုပဲဒီကျဲပြိုလို့ပေးတာနဲ့လေးပြက်လို့ပေးတာနဲ့ပင်းပြူပြီးပင်းပိတ်ကြီးပေးတာနဲ့ကတော့ဒါကတော့ဒီမိုင်းမော်တော့မိုင်းလုတ်သမားတွေကတော့ဒါကတော့သူကအသက်နဲ့ရင်းမြစ်လို့
လာတို့ပဲနမဲကျော်ကချင်းပြည်နယ်ဖားကတ်မြို့ကကြောက်တွင်းနေမှာတော့စွန့်ပစ်မီးစားပုံးနဲ့ပျို့ချမှုကြောင့်လူသေဆုံးမှုဟာမကြာခဏဆိုသလိုရှိနေပြီးတခါတည်းရံမှာရာနဲ့ချီပျောက်ဆုံးမှုတွေဒါဇင်နဲ့ချီသေဆုံးတာတွေလည်းရှိနေပါတယ်ဒီနေ့မှာတော့မြေသားပုံပြေချမှုကြောင့်လူတပ်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျူးရင်နဲ့ပတ်သက်ပြီးလွတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုခဲ့တာလည်းရှိပါတယ်။အစိုးရဆက်ဆက်စီကဲမဲ့ကြောက်စိမ့်တုဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကဲတင်းကျပ်မှုမလွတ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်တည်းမှာပဲတိုက်တွန်းထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါတော့မယ်ပျောက်ဆုံးနေစေမောင်တော်မြို့နယ်ကွာစုံကျေးရွာကဘင်္ဂလီရာအိမ်မှုကိုတရွာတဲ့နေသူတွေကဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းရေပုံရကောက်ချက်ချထားပေမဲ့အခုချိန်ထိတော့တိကျတဲ့အဖြေမရသေးဘူးလို့မောင်တော်နေ जा ဆောင်တပ်ကပြောပါတယ်မောင်တော်မြို့လုံခြုံရေးစိတ်ချရမှုအပေါ်မှာလည်းမေးခွန်းထုတ်နေရသေးပဲလို့ဒေသခံတွေကပြောပါတယ်မောင်တော်မြို့ပေါ်မှာအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားတန်တရားစိတ်ကြီးထွားစိုးရိမ်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားနဲ့နေထိုင်ရတယ်ဆိုတော့နိုင်ငံတကာကသုံးသက်ချက်တွေကိုတော့ဒေသတွင်းလက်ရှိနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တွေကမှားနေတယ်လို့ဆိုပါတယ်သတင်းအပြည့်စုံကိုမေခကပြောပြမှာပါရှင
်ဒီဇင်ဘာ29ရက်ညနေပိုင်းကပျောက်ဆုံးနေတဲ့ကွာစုံကြီးရွာကအစ္စလမ်ဘာသာဝင်ယာအိမ်မှုအန္နာမူလာဆိုသူကိုဒီကနေ့ထိရှာဖွေနိုင်ခြင်းမရှိသေးဘဲပျောက်ဆုံးနေစေဖြစ်ပါတယ်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာတော့အန္နာမူလာကိုဒေါက်တာလက်နက်တွေကင်ဆောင်ထားတဲ့လူ6ဦးကဝိုင်းဝန်းရိုက်နှက်ပြီးရွာရှိဘက်မှာရှိနေတဲ့မေယူတောင်ကျော်စီကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းထုတ်ပြန်ထားပါတယ်လက်ရှိချိန်မှာတော့သူပျောက်ဆုံးမှုနဲ့ပတ်သက်ပြီးနေ जा ဆောင်တပ်ကရဲမှူးကြီးတပ်နိုင်ကအခုလိုပြောပြပါတယ်
ဟုတ်တာစီစစ်နေတော့မှတက်နဲ့ပေါင်းပြီးတော့ကျွန်တော်တို့အဲဒီဟုတ်တာဟိုခေါ်သွားခံရတဲ့သူ့မိသားစုဝင်လေဒီလိုရှင်အဲဒီရွာမှာစီစစ်တဲ့အချိန်မှာအဲဒီဟိုကြောက်နေတဲ့လူတွေရှိတယ်ကြောက်နေတဲ့လူကသူတို့ခေါ်သွားတဲ့သူတန်လေးရှိတဲ့လူတွေပေါ့စီစစ်နေတော့မှနော်အကြမ်းင်းမှန်းတာတော့၄-၅ယောက်လောက်ရှိတယ်၅-၅ယောက်လောက်ကခေါ်သွားတဲ့သူပြီးတော့အဲ့လိုအကြမ်းင်းတုံတက်လို့ရတယ်အဲဒီဟာကိုတော့စီစစ်နေတော့
မတီးမငိမ့်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မောင်တော်ဒေသရဲ့လက်တလောအခြေအနေမှာတော့အစ္စလမ်ဘာသာဝင်မွတ်စလင်အတိုင်းအဝိုင်းကလူအချို့ဖမ်းဆီးခေါ်ဆောင်ခံရတာတွေအသက်ခံရတာတွေရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကသတင်းမီဒီယာတွေရဲ့မေးမြန်းမှုကိုဖြေကြားပေးခဲ့တဲ့အစ္စလမ်ဘာသာဝင်တဦးအပြင်ရက်ကွက်ကျေးရွာအုပ်ချုပ်ရေးတာဝန်ယူထားတဲ့အခြားအစ္စလမ်ဘာသာဝင်တဦးစုစုပေါင်း2ဦးအသက်ခံခဲ့ရတာတွေရှိပါတယ်လက်ရှိအချိန်ထိဒီတိုက်စုံမှုတွေကဘယ်သူလက်ချက်လဲဆိုတာမသိရသေးပဲစုံစမ်းနေသေးတာရှိတယ်လို့ရဲမှူးကြီးတက်နိုင်ကပြောပါတယ်မောင်တော်ဒေသမှာလုံခြုံရေးတပ်တွေတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲနေတယ်လို့အစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒေသခံရွာသားတွေပူးပေါင်းဆောင်ရွက်လို့မရအောင်ပူးပေါင်းဆောင်ရွက်သူတိုင်းကိုအကြမ်းဖက်သမားတွေကတပ်ဖြတ်တာတွေလှုပ်ဆောင်နေတယ်လို့ရဲတပ်ဖွဲ့ကတုံ့တက်ထားပါတယ်လက်ရှိမောင်တော်မြို့ပေါ်မှာတော့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေရဲ့ကာကွယ်မှုပိုင်းကမေးခွန်းထုတ်เสียရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ဒေသခံတဦးဖြစ်တဲ့ဦးခင်မောင်တန်းကတော့ပြည်သူတွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့ပါတယ်
ဒီဒီမှာပြည်သူတွေတက်ခါရတာကအဲ့လိုပေါ့သူတို့အချင်းချင်းအဲ့လိုအစိုးရကိုအတင်းပြေလို့တက်တာများပါတယ
်ဟုတ်လောလောဆယ်ကတော့ကျွန်တော်တို့လုံခြုံရေးအနေနဲ့ကတော့သူတို့ချထားတာလည်းမလုံခြုံပဲဟိုဘာမှမဖြစ်တော့လဲအဲ့လိုပေါ့ဒီကြတာပဲကျွန်တော်တို့တကြည်တကြည်လားဆိုတော့အဲ့ဒီလောက်ရှင်နေတဲ့လုံခြုံမှုတော့မရှိပါဘူးကျွန်တော်တို့
မောင်နှမမျိုးပေါ်မှာအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားမှာတန်တရာစိုးရိမ်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားနဲ့နေထိုင်နေရတယ်လို့နိုင်ငံတကာဘက်ကတုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒေသတွင်းနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တွေဘက်ကတော့နိုင်ငံတကာရဲ့ထောက်ပြမှုတွေဟာမှားယွင်းနေတယ်လို့ပြောဆိုလိုက်ပါတယ်။မောင်နှမမျိုးပေါ်မှာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တဦးကတော့လက်ရှိအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားဆက်ဆံရေးအပေါ်ခုလိုပြောဆိုသွားပါတယ်
ကျွန်တော်ကကျွန်တော်ပြောနေတာဘင်္ဂလီမဟုတ်ကျွန်တော်တို့အင်ဂျာကျွန်တော်မွတ်စလင်ပါအခုကျွန်တော်ကမောင်တော်မျိုးအမေဘော်ဒီနောက်ကစစ်စစ်လိုက်ရောဆရာမျိုးမကင်ရင်လည်းရောဆရာမျိုးအဝင်ဝက်မျိုးအဝင်အဝင်မှာရောတွေရှိတယ်အဲ့ရောကျွန်တော်ကခုနကတော့ဖုန်းကိုက်တဲ့လူကဗုဒ္ဓဘာသာရခိုင်မျိုးပေါ့နော်အဲကျွန်တော်ကစလမ်ဘာသာဝင်အခုကဒီလဲကဒီကနာလို့ကိုကျွန်တော်ရဲ့ရက်ကွက်ကိုရောက်လာတာကျွန်တော်တို့ကိုကချင်းချင်း
ဒီနေ့ကျွန်တော်အေးချမ်းပါတယ်အေးချမ်းပါတယ်ဆိုတာကျွန်တော်တို့အရင်ရင်းကအရင်ငင်ကတည်းကကျွန်တော်သူလူနေတာတည်းပြီးပါကျွန်တော်တခုပြောတာကကျွန်တော်မျိုးပေါ်မှာနေပိုင်းကကိစ္စတွေကိုတော့ကျွန်တော်တို့မကြည့်ဘူးနော်လောလောဆယ်မျိုးပေါ်မှာကျွန်တော်ညီကိုညီလို့ကျွန်တော်နေနေကြတယ်ကိုကြောက်လာတယ်ဗုဒ္ဓဘာသာတခါညီတို့ကျွန်တော်ကိုလည်းဒီမှာလက်ကူညီတာပါကိုနေပိုင်းကပြဿနာတွေကိုလုံလုံတတ်တာတွေသူ
Khan အချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုမှာပါဝင်နေတဲ့ရဲရရှိတွေနဲ့တပ်ဖွဲ့ဝင်တွေရဲ့အမိစင်းရင်းတွေကိုနိုင်ငံတော်အတိုင်းအမြင်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီပြင်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖော်ထုတ်နေစေပါစစ်ဆေးပြီးမှလည်းနိုင်ငံတော်အတိုင်းအမြင်ရုံးဘက်ကပဲဒါနဲ့ပတ်သက်ပြီးသတင်းထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။
မေခပြောပြခဲ့တာပါရှင်အခုထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းလွှာထဲမှာတော့ကမ်ဘောဒီးယားနိုင်ငံမှာကျေးလက်ဒေသကပြည်သူတွေရဲ့ယုံကြည်ထောက်ခံအားပေးမှုရဖို့နိုင်ငံရေးပါတီတခုဘယ်လိုစူးစမ်းနေသလဲဆိုတာပြောပြမှာပါ2018ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာမဲနိုင်ရဖို့ပါတီကြီးတွေကပြီးခဲ့တဲ့2016ခုနှစ်ကလေးကစပြီးတော့မဲဆွယ်စည်းရုံးနေကြတာပါဒါပေမဲ့ကျေးလက်ဒေသကလယ်သမားလူဒန်းစားတွေရဲ့ထောက်ခံမှုကိုတဖြည်းဖြည်းရလာနေတာကတော့အခြေခံလူဒန်းစားတွေကိုကိုစားပြုတယ်လို့ဆိုတဲ့ Grassroots Democratic Party Democracy Party ဖြစ်ပါတယ်။ဗဟိုချုပ်ကိုင်တဲ့ကမ်ဘောဒီးယားနိုင်ငံရေးရည်စည်းကြောင်းကိုအောက်ခြေကနေစတင်ပြောင်းလဲမယ်လို့ဆိုနေတဲ့ GDP Party ရဲ့အကြောင်း VOA သတင်းတောက် Daniel D. Cataret ရဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကဆက်ပြောပြမှာပါရှင်။
ကမ္ဘောဒီးယားနိုင်ငံရဲ့အသက်ဆက်ဆက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့လူထုအခြေပြုဒီမိုကရေစီပါတီ GDP ဟာကျေးလက်ဒေသကအခုလိုလေကွင်းတွေထဲမှာပဲပေါက်ဖွားလာခဲ့တာပါ။တိုင်းပြည်မှာအပြောင်းအလဲတွေစတင်နေပြီလို့လူငယ်တဲ့ဒီနေ့ကျော်လေးကမှစတင်ဖွဲ့စည်းခဲ့တဲ့ GDP ပါတီကပြောပါရယ်။အဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ဗဟိုချုပ်ကိုင်တဲ့ခေါင်းဆောင်မှုအပိုင်းကိုစိတ်ကုံလာနေကြတဲ့ကျေးလက်မဲဆန္ဒရှင်တွေကြားမှာဒီမိုကရေစီနဲ့ပတ်သက်တဲ့အသိပညာတွေတိုးပွားပြန့်နှံ့လာနေတယ်လို့ GDP ပါတီကပြောပါရယ်။ဒီသားဆိုင်ရာဘတ်ဂျက်အသုံးစိတ်ထဲကနေအစိုးရရန်ပုံငွေချပေးမဲ့အချိန်ဆက်ရတာကိုစိတ်မရှိကြတဲ့တောင်သူလက်သမားတွေကသူတို့ကိုယ်ပိုင်ရန်ပုံငွေထူထောင်ပြီးလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်အကျိုးရှိစေမဲ့ရည်သွေးစိုက်ပျိုးရေးစနစ်တရစတင်ခဲ့ပါတယ်။
ကျန်ပန်ကျေပကျေပေါ်ရတ်ပန်ဧကဖြစ်နေ
ကျွန်တော်တို့ဘာသာစမလို့ပဲအစိုးရကိုစောင့်နေရင်တော့ဒီကိစ္စဖြစ်လာမှာမဟုတ်ဘူးဆိုတာကိုအားလုံးကလက်ခံကြပါတယ်။ဒီသားဆိုင်ရာဘတ်ဂျက်ကိုသုံးပြီးဒီရည်သွင်းစနစ်စောင့်လို့မရဘူးလို့ဒေတာဆိုင်ရာအကြီးအကဲပြောထားပြီးသားဖြစ်နေလို
့
ဒီကလူထုတွေရဲ့စိတ်ဓာတ်နဲ့ကမ္ဘောဒီးယားနိုင်ငံကြီးကိုတစ်စုံလုံးပြောင်းလဲသွားစေလိမ့်မယ်လို့ GDP ပါတီကပြောပါတယ်။ရဲရွာခေါင်းဆောင်တွေကလည်းနိုင်ငံအကြီးအကဲတွေအထိဒီလိုပုံကိုယ်တွေကနေချမှတ်တဲ့ဆုံးဖြတ်ချက်တွေကိုလိုက်နာလှုပ်ဆောင်ရတာမှကျင့်သားရနေတဲ့ကျေးလက်ဒေတာတွေမှာအများစုပါဝင်တဲ့ဒီဆုံးဖြတ်ချက်ချမှတ်တဲ့ဆိုတာကထူးခြားမှုဖြစ်စေတယ်လို့ GDP ပါတီတီထောင်သူတွေကပြောပါတယ်။သူရဲ့ထုတ်ကုန်တွေနဲ့ပတ်သက်လာရင်ပါဝင်ဆုံးဖြတ်ခွင့်အာဏာပုံမူရရှိဖို့စောပိုင်းစုစည်းခဲ့ကြတဲ့လယ်သမားအဖွဲ့ဟာအခုအခါမှာတော့ဒေသတွင်းနိုင်ငံရေးမှာပါပို့ပြီးတော့အားဆိုင်လှုပ်ဆောင်လာနေကြတာပါ။ဖနွမ်းပြည်မြို့တော်အနီးကကြီးရွာတွေမှာစပြီးတော့မဲဆန္ဒရှင်တွေနဲ့တွေ့ဆုံတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိစ္စကလည်းကျန်းမာရေးပညာရေးနဲ့နိုင်ငံခြားဆက်ဆံရေးဆရာလူကိစ္စတွေအထိပါတီရဲ့မူဝါဒတွေအပေါ်မှာအခြေအတင်ဆွေးနွေးတာမဲခွဲဆုံးဖြတ်တာတွေလှုပ်ဆောင်နိုင်မဲ့အခြေအနေတစ်ခုဖြစ်လာအောင်ကြိုးပမ်းနေတဲ့အကြောင်းပါတီတည်ထောင်သူတွေကပြောပါတယ
်။ကျွန်တော်ကခလိုက်ကကိုယ်ရောပါရင်ဖောက်တယ်လို့ကအပြော
ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်တို့ရဲ့မူဝါဒဟာဒေသအစဉ်တိုင်းမှာလူတိုင်းလူတိုင်းကိုယ့်ရဲ့ကိုယ်ပိုင်ပြဿနာတွေကိုကိုယ့်ဘာသာဖြစ်ရှင်းနိုင်စွမ်းရှိဖို့ဒီလိုဖြစ်ရှင်းနိုင်မှုတွေလိုအပ်တဲ့ရင်းမြစ်တွေနဲ့လွတ်လပ်စွာလုပ်ပိုင်ခွင့်တွေရှိစေဖို့ဘိုးချုပ်ကမှပါတဲ့အောက်ခြေလူလူတွေကိုအခြေခံတဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးကိုအာရုံစိုက်လှုပ်ဆောင်သွားဖို့ပါ။
အကျဉ်းဖောက်မှုတွေနဲ့နိုင်ငံရေးသမိုင်းရှိခဲ့တဲ့ဒီနိုင်ငံမှာတမန်ယူကြလမ်းကလေးဖောက်ခတ်ဖို့ကြိုးစားတာဟာအနေအများတဲ့ကိစ္စပါ။ပြီးခဲ့တဲ့ဇူလိုင်လတုန်းကပဲနာမည်ကြီးနိုင်ငံရေးလီလာသုံးသက်သူခမ်းမလီဟာဖနွမ်းပင်မြို့တော်ကကဖေးဆိုင်တစ်ခုမှာကော်ဖီတောက်နေတဲ့အချိန်လှုပ်ကြံခံခဲ့ရတာပါ။အတိတ်ကနိုင်ငံရေးတပ်ဖြတ်မှုတွေနဲ့အလားတန်တူတဲ့ခမ်းမလီတပ်ဖြတ်ခံရတဲ့ဖြစ်ရပ်ဟာသူ့ကိုလူသိများတဲ့ကျေးလက်ဒေသတွေမှာတော့မယုံနိုင်စရာဖြစ်ခဲ့ရတာပါ။အဖွဲ့ဝင်2000ပဲရှိသေးတဲ့လူထုအခြေပြုဒီမိုကရေစီပါတီဟာဖြည်းဖြည်းချင်းအားကောင်းလာနိုင်ွယ်ရှိနေပါတယ်။လောလောဆယ်မှာတော့တိုင်းပြည်မှာရှိတဲ့လက်ရှိခေါင်းဆောင်တွေရဲ့လောက်ရထွေကိုအားမလို့အားမရဖြစ်နေကြတဲ့ကျေးလက်ဒေသကမဲဆန္ဒရှင်တွေနဲ့ပိုးပြီးတော့ထိတွေ့ဆက်ဆံပြီးနိုင်ငံရေးအရထောက်ခံမှုရဖို့ GDP ပါတီကကြိုးစားနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ January 3ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလံမီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်ရှင်။အခုမနက်9နာရီထိဆက်လက်နှာစင်နိုင်တဲ့အစီအစဉ်တွေမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍမှာတော့
အလောက်အကန့်ခွင့်လန်းရှားပါလာတယ်ပြီးတော့အခက်ခဲတွေရှိပါတယ်ရှင်းခေါ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အပြေရှာခြင်းနဲ့အဲ့ဒီအပြေရှာခြင်းတဲ့ခါကျတော့ကျွန်တော်တို့ဒီကိုနိုင်ငံ
မြန်မာအပါဝင်ရှေ့တောင်အာရှမှာအလုပ်လက်မဲ့လူငယ်တွေအရေးဖြစ်ရှင်ရေးအပါဝင်လူငယ်တွေအရေးစိတ်နှိထားတဲ့ YC Lee လူငယ်ခေါင်းဆောင်တဦးဖြစ်သူစလိုင်းငွေစာမှုန်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါနောက်ပိုင်းမှာတော့တုတ္တဆုံလေအမေရိကန်တခွင်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြည့်ဦးဆောင်မိုးဝေကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင
်မြန်မာနိုင်ငံကစိတ်ထိခိုက်ဖို့ရရိုဟင်ဂျာအရေးနဲ့တရုတ်ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ Forbes.com online စာဆောင်မှာunderscore ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။ပြီးခဲ့တဲ့လအနေငယ်အတွင်းတပ်ဖြတ်မှုတွေမတင်းကျပ်မှုတွေအစလာတွေပါဝင်ရိုဟင်ဂျာလူမှုအဖွဲ့အစည်းပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့တပ်တွေအထောက်အထားတွေထွက်ပေါ်လာနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့အတိုင်းအောင်တန်တမာရေးရဖိအားပေးလှုပ်ဆောင်မှုတွေကနေပါလွန်းနေလို့ရေးသားထားပါတယ်။တရုတ်နိုင်ငံဟာဆိုရင်မြန်မာနိုင်ငံရဲ့အနီးဆုံးမိတ်ဆွေနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအပေါ်မှာလည်းဩဇာကတိမှကြီးမားမားရှိပြီးရိုဟင်ဂျာတွေရှိနေတဲ့ရခိုင်ဒေသမှာတရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကြေကြေပြန့်ပြန့်ရှိနေတာပါမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်မှာတာဝန်ရှိတယ်လို့ထောက်ပြထားပါတယ်မြန်မာအစိုးရရဲ့လှုပ်ဆောင်နေတာတွေအလွန်ကြုံမဖြစ်အောင်တရုတ်ကဝင်ရောက်ပြီးတော့ထိမ့်သိမ်းနိုင်ပါလျက်နဲ့ဝင်မပါပဲဖြစ်နေတယ်လို့ထောက်ပြထားပါတယ်အာရှတန်တမန်အတိုင်းဝန်းကလူတယောက်ကတော့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရေးမျက်နှာလွှဲနေရတဲ့အကြောင်းကသူ့နိုင်ငံအတွင်းကလူခွင့်ရေးဖောက်ပြက်မှုတွေဘက်ကိုပြန်လှည့်လာမှစိုးရိမ်တာကြောင့်ဖြစ်ပါလိမ့်မယ်လို့ပြောကြောင်းရေးသားထားပါတယ်တရုတ်နိုင်ငံဟာနိုင်ငံတကာလူခွင့်ရေးနဲ့ပတ်သက်တဲ့အယူအဆသဘောထားကိုဆန့်ကျင်တယ်လို့မြန်မာနိုင်ငံအတွင်းကစီးပွားရေးအကျိုးစီးပွားကိုပိုးပြီးတော့အလေးထားပါတယ်ရခိုင်ပြည်နယ်အတွင်းကမ်းလွန်ရေနံလုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေကရင်းနှီးမြှုပ်နှံထားပြီးတော့အဲ့ဒီအချက်ကလည်းရိုဟင်ဂျာရေးနှုတ်ဆက်နေတာနဲ့ဆက်ဆက်နေပါတယ်ဘာမှမပြောဘဲနှုတ်ဆက်နေတာကိုနိုင်ကပဲအားပေးထောက်ခံတယ်လို့ဖြစ်နေတယ်လို့သုံးသပ်ထားပါတယ်တရုတ်တာဒီမကအာဆီယံနိုင်ငံတွေလည်းအလားတူပါပဲအာဆီယံဖွဲ့ဝင်နိုင်ငံအများစုဟာရိုဟင်ဂျာအရေးပေါ်လစ်လျူရှုနေကြတယ်ဒါမှမဟုတ်ရင်နောက်ွယ်ကနေထောက်ခံမှုပေးနေတယ်လို့လည်းတုံ့တက်သူတွေရှိနေတာကိုရေးသားထားပါတယ်သူတို့ဟာပြည်တွင်းမှာဖြစ်ပွားနေတဲ့လူခွင့်ရေးဖောက်ပြက်မှုပြဿနာကိုပြင်ပကနေဝင်ရောက်ဆွဲဖက်ခွင့်ပြုလိုက်တယ်ဆိုတဲ့အစဉ်လာမျိုးဖြစ်သွားမှာကိုစိုးရိမ်နေကြသူတွေဖြစ်တယ်လို့ရေးသားထားပါတယ်အပြည့်စုံကို Forbes.com မှာဖတ်ရှုနိုင်ပါတယ်ဂျပန်နိုင်ငံရဲ့ယင်းနှိမ့်ညွတ်မှုကရန်ကုန်မြို့ရဲ့မီတာပို့ဆောင်ရေးမျက်နှာစာကိုပြောင်းလဲသွားစီမယ်ဆိုပြီးတော့ Bangkok Post သတင်းစာရဲ့ခီးသွွားကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုဆက်ပြီးတော့တင်ပြပေးရမယ်ဆိုရင်မြန်မာနိုင်ငံရဲ့အကြီးဆုံးမြို့လည်းဖြစ်မြို့တော်ဟောင်းလည်းဖြစ်တဲ့ရန်ကုန်မြို့ကိုတွားရောက်လေပတ်ကြတဲ့ဧည့်သည်တွေအတွက်မြို့ပတ်ရထားလမ်းအဆင့်မြင့်နေရေးကိုဂျပန်နိုင်ငံကရင်းနှီးမြှုပ်နှံမှာပါအရှေ46မိုင်ရှည်လျားတဲ့ရန်ကုန်မြို့ပတ်ရထားလမ်းအတွက်ဂျပန်နိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကစိုက်ထုတ်မှာဖြစ်ပြီးတော့2020မှာအလုံးအစင်းနဲ့ဖြစ်ရမယ်လို့မှန်မှန်းထားပါတယ်မြို့ပရထလန်အစီအမံစီမံကိန်းမတ်တီချင်းငွေအမေရိကန်ဒေါ်လာ212တန်းကိုဂျိုင်ကာကထုတ်ပြီးမှဖြစ်တယ်လို့ဆိုပါတယ်။အခုချိန်မှာမြို့ပရထတစည်းနဲ့တစည်းကြားမှာ12မိနစ်ကနေ45မိနစ်ထိဆောင်ဆိုင်နေကြပြီး2020ရောက်ရင်တော့ယထာတစည်းနဲ့တစည်းဟာ10မိနစ်ကနေ12မိနစ်လောက်သာဆောင်ဆိုင်ကြရတော့မှဖြစ်တယ်လို့ရေးသားထားပါတယ်။မြို့ပရထလန်နေအစီအမံပြောင်းလဲတိုးတက်သွားတဲ့အတူယထာလက်မှတ်ခဈေးနှုန်းဘယ်လိုပြောင်းလဲသွားမလဲဆိုတာကတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။အခုလောလောဆယ်မြို့တပတ်ပတ်ခယထာလက်မှတ်ခက200ကျပ်အမေရိကန်ဒေါ်လာနဲ့ဆိုရင်15ဆင့်ပဲရှိတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
နောက်ထပ်ဆက်ကိုနှစ်သစ်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစစ်ကြီးကငင်းငင်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ် ဒီအချက်ကလက်ရှိအစိုးရအနေနဲ့ငြင်းငြိမ်းကိစ္စကို2019ခုနှစ်ထဲမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲဒီတော့က2019ခုနှစ်ထဲမြန်မာနိုင်ငံမှာတနတ်တန်တွေတိတ်ပြီးငြင်းငြိမ်းရေးအခြေအနေဘယ်လောက်ထိဖြစ်လာနိုင်ပါသလဲအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုဆွေးနွေးခြင်းတာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က1-32-382-5994 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
။အခုဆက်ပြီးတော့နားဆင်ကြရမယ်။ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါမယ်ရှင်။
ဒီနေ့မြေတင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squat ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပဲမျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောအသေးပဲကနေစဉ်ဘဝတစ်လျှောက်လုံးရှောက်လန်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီသုံးကတော့ American စကားပြောမှာအသုံးများတွေရှိပါတယ်ဒါအပြင်မျိုးတွေသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လည်းရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူလူရည်လေသူသွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုစီးပွားရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်အမေရိကန်သမ္မတဘရက်ကိုဘားမှဦးဆောင်ဖွဲ့စည်းထားတဲ့ WC Lee အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေတခြားဖွံ့ဖြိုးတဲ့နိုင်ငံတွေကလူငယ်ခေါင်းဆောင်တွေစုံဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့အမေရိကန်ကကမ္ဘာကျော်ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေတွေ့ဆုံကြတဲ့ညီလာခံတစ်ခုကိုဝါရှင်တန် DC မြို့တော်မှာ2016ခုနှစ်စက်တင်ဘာလ28ရက်နေ့က30အထိကျင်းပခဲ့ပါတယ်။ညီလာခံရဲ့အဓိကရည်ရွယ်ချက်ဟာဒီကမ္ဘာလုံးအတိုင်းအတာနဲ့အလုပ်လက်မဲ့ဖြစ်နေတဲ့လူငယ်တွေအပါအဝင်လူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအဖြေရှာရေးနဲ့အလုပ်သစ်တွေဖန်တီးနိုင်ရေးဖြစ်တယ်လို့ညီလာခံကိုတက်ရောက်ခဲ့တဲ့ WC Lee လူငယ်ခေါင်းဆောင်တဦးဖြစ်သူဆလိုင်းငွေငွန်စာမုံကပြောပါတယ်။ဒီကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်းကတင်ပြထားပါတယ်ရှင်။
ကျွန်တော်တို့အခုအစီအစဉ်ရတော့ဗောနော်ဒီမှာရှိတဲ့ဒီ American အခြေစိုက်ဗောနော် Making Sense International ဆိုတဲ့အဖွဲ့အစည်းတစ်ခုရှိတယ်သူကဟိုမိတ်ဖက်အဖွဲ့အစည်းတွေဗောနော်သူတို့ State Department လည်းရှိတယ်သူတို့အနေနဲ့အများကြီးတူတူတွဲလောက်ထားတဲ့လူတွေရှိတယ်ကျွန်တော်တို့ဒီမနှစ်တုန်းက Kuala Lumpur မှာဗောနော်မလေးရှားမှာအဲ့ဒီမှာကျွန်တော်တို့ဒီ Making Sense ကပဲဒီအာရှတောင်အာရှနိုင်ငံကကျွန်တော်တို့ YCL လူငယ်ဆိုပြီးတော့လေ summit တစ်ခုလောက်နေနေသူတို့တရားလေအဲ့ဒီမှာကျွန်တော်တို့ကဒီရမြန်မာပြည်ကလည်းပါတယ်တခြားအာဆီယံနိုင်ငံတွေကလည်းကျွန်တော်တို့အကုန်လုံးလူငယ်တွေ YCL member တွေအကုန်လုံးပါပြီးတော့အဲ့ဒီမှာမလေးရှားမှာပါဖြစ်ကြတယ်အဲ့ဒီဟာဆိုတော့ကျွန်တော်တို့အဲ့ဒုံကတော့အာဆီယံ region အတွက်လုပ်ပေးထားတဲ့အရာဒီ Washington DC မှာကြတော့ကျွန်တော်တို့သူတို့အဲ့ဒီ making sense ကပဲကျွန်တော်တို့အာဆီယံနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ YCL fellow တွေပေါ့နော်ဒီ alumni တွေကိုကျွန်တော်တို့သူတို့ကဖိတ်ခေါ်တာပေါ့နော်ပြောအဓိကအဖြစ်လဲကျွန်တော်ခုလက်ရှိမှာဆိုရင်လေသူတို့လောက်ထားတဲ့ဟာဆိုရင်လေဒီကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့ဟိုဟာအရာတွေလည်းဖြစ်တယ်ပြောလူငယ်တွေနဲ့ပတ်သက်တဲ့ဟိုဟာပေါ့အလောက်ကန်ခွင့်လန်းနေနေလည်းပတ်သက်တဲ့ဒီကျွန်တော်တို့အကြောင်းအရာတွေဟိုပတ်သက်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိဆိုရင်လေကျွန်တော်တို့ဒီ American တန်ယုံကနေပြီးမှာကျွန်တော်တို့ဒီဟိုဟာကိုပိုင်လုပ်ငန်းလုပ်နေတဲ့လူတွေရောဒါမှမဟုတ်အလားလားရှိနေတဲ့လူငယ်တွေကိုတို့ကကျွန်တော်တို့ nomination လုပ်ပြီးမှအခုလက်ရှိမှာကျတော့ဒီဟိုဟာဆက်မစ်ကိုတက်ဖြစ်တာပါကိုဟုတ
်ဒီမှာတော့အခုဟို Wisely ကတော့ထုံးစံအတိုင်းဆိုရင်တော့သမ္မတဥပမာကဒီအရှိတောင်အရှာအာဆီယံနိုင်ငံတွေကလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပဲသူကဖွဲ့ပေးထားတာပေါ့နော
်ဒါပေမဲ့
အခုဒီအခုဟိုကို slide တို့ဒီ Washington မှာလာတက်တဲ့ summit ကြတော့ကောအော်အရှေ့တောင်အရှာနိုင်ငံတွေကြီးပါလားတခြားအာဖရိကတို့ဥရောပတို့တခြားလက်တင်အမေရိကတို့ကလူတွေရောပါလားဗျ။အ
ော်ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကဖြစ်တော့ဟိုဟာပါတယ်။အာဆီယံနိုင်ငံကကျွန်တော်တို့ဒီ Wisely Alumni တွေပေါ့နော် Fellow တွေပါတယ်။ပြီးမှကျွန်တော်တို့တကဘာလုံးနဲ့တိုင်းတာနေဆိုရင်ကျွန်တော်နိုင်ငံပေါင်း50ကျော်လောက်ကျွန်တော်တို့အဲ့ဒီမှာလာတက်ကြတယ
်။ဒီဟိုဟာတွေပေါ့နော်အာဆီယံလူငယ်တွေရဲ့တခြားနိုင်ငံတွေကလူသူတွေကိုစုပြီးတော့တွေ့ပေးတဲ့အဓိကရည်ရွယ်ချက်ကပါလဲဗျ။အ
ော်အဲ့ဒါကြတော့ကျွန်တော်တို့တကဘာလုံးဆိုင်ရမှာကျွန်တော်လူငယ်တွေအတွက်ပေါ့နော်ဒီအလောက်အကန့်ခွင့်လန်းရှားပါလာတယ်ပါလာတယ်ပြီးတော့ဘာအခက်ခဲတွေရှိပါရှင်ခေါ်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့အဓိကတော့အဖြေရှာခြင်းနဲ့အဲ့ဒီအဖြေရှာခြင်းတဲ့ခါကျတော့ကျွန်တော်တို့ဒီကိုနိုင်ငံထင်းမှာဒါမှမဟုတ်ကို region ထင်းမှာဘာဖြစ်နေလဲလူငယ်တွေမှာဘာဖြစ်နေလဲဘယ်လိုမျိုးကျွန်တော်တို့အလောက်ကန်တစ်တစ်ဖန်တီးရမလဲဆိုတဲ့ဟာတွေကျွန်တော်တို့ဒီကဘာလုံးအတိုင်းတာနဲ့ပေါ့နော်ဥပမာဒီ foundation တွေကလည်းအများကြီးပါလာတယ်ပြီးတော့တခြားကျွန်တော် Microsoft တွေကလည်းပါလာတယ်ပြီးတော့ Dell တို့ပြီးတော့ကျွန်တော်တို့ဒီအဓိက USA ကသူတို့ program တွေလူငယ်တွေအတွက်ဒီပါလေးဟိုဟာ season လုပ်လဲအလောက်ကန်ခွင့်လန်းတွေပါလေးလုပ်လဲအဲ့လိုမျိုးတွေပေါ့နော်အများကြီးအကြောင်းအရာတွေကိုကျွန်တော်တို့ကတချို့ဆိုရင်သူတင်အကောင်းကောင်းလေးလုပ်ပြမှာ presentation ပေးကြတယ်အဲ့လိုမျိုးတွေပေါ့နော်အဓိကတော့ကျွန်တော်လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ဒီအလောက်ကန်ရှာပါလာမှုရဲ့ပြီးတော့ migration ပေါ့နော်အဓိကဒီမှာအကြောင်းမှာပြောမယ်ဆိုရင်လည်းကျွန်တော်တို့ဒီဟို migration ပြဿနာတွေဘယ်လိုဖြေရှင်းကြမလဲပါဟိုအဓိက issue တွေရှိလဲဆိုတော့ဟာအလုံးကျွန်တော်တို့အဓိကအမြင်ချင်းဖလေဖို့အတွက်အဓိကဟိုဖြစ်တယ်လို့ပေါ့
ကို slide နှုတ်ကရောမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဗားရီများတင်ပြဆွေးနွေးခဲ့ကြပါတယ်
အများစုပြောကြတာကနိုင်ငံအလိုက်မဟုတ်ဘဲနဲ့ကျွန်တော်တို့ဒီက foundation တွေပြီးတော့ NGO ပိုင်းတွေပြီးတော့တချို့ဟိုဟာသူတည်တနာ company တွေပြီးတော့အဲ့ဒီ entrepreneur အောင်မြင်နေတဲ့ကျွန်တော်တို့သူတီထွန်သူတွေရဲ့အဓိကအမြင်ကိုကျွန်တော်တို့ကသူတို့က presentation ပေးတယ်ပြီးတော့ဆွေးနွေးတယ်အဲ့ဒီမှာကျွန်တော်တို့ကအဲ့ဒီကောင်းစဉ်အလိုက်ကိုစိတ်ဝင်စားရအရာအပေါ်မှာမူတည်ပြီးမှကျွန်တော်အဲ့ဒီမှာဝင်ပါဖြစ်တယ်ကျွန်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောလို့ဟိုဟာဟိုဒီလိုမျိုးအချိန်တက်တက်ပေးတာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကဘာရသွားလဲဆိုတော့ပြောခွင့်မရပါပဲသူများနိုင်ငံတွေမှာဟိုအိန္ဒိယဆိုဥပမာအိန္ဒိယဆိုရင်လည်းသူ့နိုင်ငံမှာရှိနေတဲ့အိန္ဒိယနိုင်ငံက foundation တစ်ခုရှိတယ်အဲ့ဒီ foundation ကအဲ့ဒီ through ဒီအိန္ဒိယနိုင်ငံမှာပါလေလုပ်နေတယ်ဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အလောက်ကန်ခွင့်လန်းနေပါလေလုပ်တော့ပေးနေတယ်သူရဲ့ program activity လေးကိုသူအကုန်လုံးပြောပြသွားတယ်ပြီးတော့တန်တဲ့လူတွေကြတော့လေကျွန်တော်တို့ဒီ corporate တွေပေါ့နော်ဥပမာ Ford တို့ဒီ company ကသူတို့လူငယ်ပိုင်းဆိုင်ရာမှာ director တွေဆိုရင်လည်းသူတို့ရဲ့ Ford Foundation နဲ့လောက်လက်ရှိလူငယ်တွေပေါ်မှာလောက်ဟိုဒီလုပ်ငန်းလုပ်နေတဲ့အရာဘယ်လိုမျိုး strategy တုံးပြီးမှလူငယ်တွေဟို target ထားပါတယ်ဆိုတဲ့ဟာကြီးအဲ့လိုမျိုးပဲကျွန်တော်တို့နားထောင်ခင်ရခဲ့တယ်ဟုတ
်အခုကို slide တို့ဒီ summit ကိုတက်ပြီးတော့မြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလို့ရနိုင်တယ်ဆိုတဲ့သဘောကကိုကောင်းထဲမှာပေါ့နော်အတိဝင်သွားတဲ့သူတို့ရှိရာနမူနာလေးတွေအတွေ့အကြုံကောင်းနေပါတယ်များရလဲဗျ။ဟ
ိုအတွေ့အကြုံဆိုတာကျွန်တော်အများကြီးရသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဲ့ဒီမှာဝင်ပြီးတော့အဓိကဆွေးနွေးဖြစ်ကြတဲ့အကုံလုံးတွေပေါ့နော်ဝင်ပြီးတော့ presentation ပေးတဲ့အဖွဲ့အစည်းရတော့ဒါမှမဟုတ်လဲ panel discussion လုပ်တဲ့ချိန်မှာအားလုံးနှိပါပြောနေကြတာဟာပါလဲဆိုတော့အဓိကအဖြစ်ကျွန်တော်တို့technology ကိုနှီးပညာပေါ့နော်နှီးပညာဘလောက်အရေးကြီးတယ်လဲဆိုတဲ့ဟာအဓိကတော့ highlight လုပ်ပြီးတော့ပြောကြသွားတယ်ပြီးမှနောက်တစ်ခုကစိုက်ပျိုးရေးနိုင်ငံကိုအခြေခံပြီးမှဒီနိုင်ငံကိုပေါ့နော်ဥပမာအာဖရိကတို့ပေါ့နော်အဲ့ဒီမှာဆိုရင်တို့အာဖရိကမှာစိုက်ပျိုးရေးနဲ့အောင်မြင်နေတဲ့လူတွေတို့မှလည်းဘာမှဟိုဖက်ဆန်လည်းမရှိကြဘူးတို့လုပ်ငန်းလုပ်ခါစားတယ်မှာဒါမဲ့တို့ဘယ်လိုအောင်မြင်မှုရခဲ့တယ်လဲပြီးတော့တို့အစိုးရနဲ့ဘယ်လို အတူတူလက်တွဲပြီးမှဘလို့ဖြေရှင်းတယ်လေဒီပြဿနာဘောနော်လေယာမေယာမေပိုင်ဆိုင်မှုတွေလေယာမေပိုင်ဆိုင်မှုတွေကစားသူတို့ဘလို့တွဲလို့ရတယ်လေပြီးတော့သူတို့ market ကိုဘလို့ဟိုထိုးဖောက်ရတယ်လေပြောဘယ်ရဘလို့မျိုး skill တွေကိုသူတို့ဒီ NGO တရားနေဘလို့မျိုးသူတို့ကိုဒီ capacity building တွေပေးတယ်လေဆိုတော့အများကြီးကျွန်တော်တို့လေ့လာလို့ရတယ်ဥပမာဆိုပါဆိုကျွန်တော်တို့မြန်မာပြည်မှာဆိုရင်လက်ဆက်ပြုရေးကိုအခြေခံတဲ့နိုင်ငံဒါပေမဲ့ကျွန်တော်တို့ဟိုမှာကကျွန်တော်တို့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အောင်မြင်နေတဲ့အောင်မြင်တဲ့အဖွဲ့အစည်းဆိုတာတိတ်တော့ကျွန်တော်တို့မကြားဘူးဘောเนาะလူနာမည်နဲ့ဖြစ်ဖြစ်ရော company နာမည်ဖြစ်ဖြစ်ဥပမာစံစဘာပို့ရဆိုရင်လည်းမြန်မာပြည်စံစဘာပို့တယ်လို့ပဲတည်တယ်ဒါပေမဲ့စံစဘာကိုမှဘယ်လိုမျိုးနည်းပညာနဲ့ထုတ်လုပ်ပြီးဘယ်လိုဒီတခြားနိုင်ငံကိုပို့ပါတယ်ဘယ်လိုမျိုးဒီ company အဖွဲ့အစည်းဆိုတဲ့ဟာတွေကျွန်တော်တိတ်မတွေ့ရဘူးဘောเนาะအဲ့ဒါကြောင့်တော့ကျွန်တော်တို့အဲ့မှာ learning process တွေအများကြီးတွေ့ရတယ်ပြီးတော့ technology ကလူငယ်တွေမှာဟိုဘလောက်ထိသူတို့အာယုံစိုက်တယ်လဲဆိုတာကျွန်တော်အများကြီးမြင်လို့ရသွားတယ်တခြားဖွံ့ဖြိုးတိုးတက်စေနိုင်ငံဖြစ်တဲ့အာဖရိကတွေရောပြည်ဆိုင်ပြည်သူတို့ချေခံပြီးတော့နိုင်ငံတည်ဆောက်နေတဲ့နိုင်ငံဟိုလူငယ်တွေမှာပါတယ်လုပ်နေကြလေဆက်ပြိုးနေပတ်သက်ပြီးတော့အဲ့လိုမျိုးလေးတွေကဒီကျွန်တော်တို့အများကြီးကျွန်တော်တို့ဟို landing လုပ်တာအများကြီးရှိတာပေါ့ဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံလည်းဆက်ပြိုးရေးကမှဒီချေခံပြီးမှဟိုအသက်မွေးပြုကြတဲ့နိုင်ငံကိုအဲ့ဒီမှာကျွန်တော်တို့နိုင်ငံမှာဘယ်လောက်ထိအရေးကြီးတယ်လဲဆိုတာအများသိလို့ရတာ
ကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုသုတဆုံလင်အမေရိကန်တခွင်ကိုအလှည့်ပေးပါမယ်ရှင်။2016ခုနှစ်တွင်အမေရိကန်နိုင်ငံရေးလောကကထူးခြားဖြစ်စဉ်တွေနဲ့ရွေးကောက်ခံသမ္မတအနေနဲ့ဘာတွေအလေးပေးဆောင်ရွက်ဖို့လိုမလဲဆိုတာတွေကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
2016ခုနှစ်တွင်အမေရိကန်နိုင်ငံရေးနဲ့ပတ်သက်လို့လူများအနေနဲ့အံ့အားသင့်သွားစေတဲ့ဖြစ်ရပ်ကတော့ Republican Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Donald Trump မှာ Democratic Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်းလေးဖြစ်သမ္မတ Bill Clinton ရဲ့ဇနီးလေးဖြစ်သူ Hillary Clinton ကိုအနိုင်ရပြီးတော့သမ္မတဖြစ်လာတာပါ။အဲဒီနောက်မှာတော့ American ရွေးကောက်ခံသမ္မတ Donald Trump ကို Times Magazine ကြီးက2016ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်ပါတယ်။ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်2016ခုနှစ်ကာလတစ်လျှောက်မှာတော့ Trump ဟာလူတွေရဲ့အာရုံကိုဖန်ဆားနိုင်တာကြောင့်အခုလိုရွေးချယ်လိုက်တာပါ Time Magazine ကြီးရဲ့ကြေညာချက်ထွက်လာပြီးတဲ့နောက် NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့ Trump ကဒါဟာကြီးမားတဲ့ဂုဏ်ပြုခံရမှုပါလို့ပြောပါတယ် Time Magazine ဟာတကယ်အရေးပါတဲ့ Magazine ကြီးတစ်ခုဖြစ်ပြီးတော့ဒီ Magazine ကြီးရဲ့မျက်နှာဖုံးစာမျက်နှာမှာဖော်ပြခံရတာဟာကျွန်တော်အတွက်ကံကောင်းတာပါလို့ Trump ကပြောပါတယ်ဝါရှင်တန် DC မှာရှိနေတဲ့အစိုးရအခွင့်အရေးကလူရန်းစားတွေကိုရှင်းလင်းပြပြီးဒီအစိုးရရဲ့လေးလေးရှုထောင်ကိုခံနေရတဲ့ပြည်သူတွေအတွက်အပြောင်းလဲတွေလုပ်သွားမယ်ဆိုတဲ့ကတိတွေပေးပြီးတော့ဒီလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရလာတာပါ Times Magazine ကြီးရဲ့အထူးကြားဆုံးပုဂ္ဂိုလ်အဖြစ်နောက်ဆုံးစကားတင်ရွေးခံထားသူ၁၀ယောက်ထဲကမှနောက်ဆုံး Trump ကိုရွေးချယ်လိုက်တာပါသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ခဲ့တဲ့ Hillary Clinton ကတော့ Trump ရဲ့ဒုတိယနေရာလိုက်ခဲ့ပါတယ်တကယ်တော့အမေရိကန်သမ္မတဖြစ်ရှင်ပြန်ရွေးကံဖို့2015ခုနှစ်ဇွန်လကလေးကဒေါ်နယ်ထရမ့်မှာစတင်ကြိုးပမ်းလာတာဖြစ်ပြီးတော့လူမှုမဲဆွယ်စည်းရုံးပွဲတွေအတွင်သူ့ကိုထောက်ခံသူတွေပေါ်ရိုးရှင်းတဲ့စောင့်ဖို့တစ်ခုနဲ့အခုလိုစည်းရုံးတင်းတင်းပြောဆိုရတယ
် I am officially running
အမေရိကန်ပြည်အောင်စုသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြန်မှာဖြစ်ပြီးကျွန်တော်နိုင်ငံကိုနောက်တစ်ကြိမ်အောင်မြင်မှုတွေစီစောင့်ကျဉ်သွားနိုင်အောင်လုပ်သွားပါမယ်
မဲဆွေစီယုံမဲစတင်ချိန်ကလေးကအမေရိကန်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်သူတွေကိုနေရရင်ပြန်ပို့သွားမှနဲ့နောက်မွတ်စလင်ဒုက္ခသည်တွေကိုနောက်ထပ်တိုးပြီးတော့လက်ခံသွားရေးတာစီပိတ်ပင်သွားမယ်လို့ပြောဆိုခဲ့တာကြောင့်အဲ့ဒီပေါ်ငင်းပွားမှုတွေရှိခဲ့တာပါရှင်ပြိုင်ဘက် Republican သမ္မတကိုယ်စားလှယ်လောင်းတွေကသူ့ပေါ် short တွက်ခဲ့တဲ့ကြားမှာပဲသူဟာအစင်လာနိုင်ငံရေးသဘောမဟုတ်ဘူးဆိုတာနဲ့လူအများကိုဖန်ဆားနိုင်ခဲ့တယ်လို့ပါတီရင်းသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေအတင်းမှာလဲအားလုံးပေါ်နိုင်ရခဲ့သူပါ Republican သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ကအ
ားလုံးလူနေရကခေါင်းဆောင်တဦးပါစော်ကားပြောဆိုပြီးသမ္မတဖြစ်လာအောင်ကြိုးပမ်းနေတယ်ဆိုရင်တော့ခမားအနေနဲ့ American သမ္မတဘရော့မှာဖြစ်လာမှာမဟုတ်ပါဘူး
Donald Trump က
ကောင်းပြီလေကြီးကြသေးတာပေါ့ကျွန်တော်က42ရာခိုင်နှုန်းကထောက်ခံနေပြီးတော့ခမည်းကို3ရာခိုင်နှုန်းကပဲထောက်ခံတဲ့အတွက်အခုတော့ကျွန်တော်ကပိုးသားနေပါတယ်
ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ပွဲအတွင်းမှာတော့မျှော်လင့်ထားတာထက်ပိုခက်ခဲခဲခဲရှင်ပြိုင်ခဲ့ပြီးနောက်ဗာမောင့်ထက်လွတ်တော်အမတ် Bernie Sanders ကို Hillary Clinton အနိုင်ရခဲ့ပါတယ်။အဲဒီနောက်မှာတော့ Trump ဟာသမ္မတဖြစ်တဲ့ဖြစ်တဲ့သူတူမဟုတ်ဘူးဆိုပြီးတော့ Clinton ကစတင်ထိုးနှက်ဝေဖန်လိုက်ပါတယ်။
A man you can base
ဆာတကြောင်လောက်အပေါ်မှာတော့ဒီမခံနိုင်တဲ့သူကိုနျူကလ িয়ার လက်နက်တွေနဲ့ဘယ်လိုယုံကြည်ရမလဲရှင
်ဒါပေမဲ့လည်းကလင်တန်အနိုင်ရမယ်လို့မျှော်မှန်းထားတဲ့ရွေးကောက်ပွဲမှာထရန့်အနိုင်ရလိုက်တဲ့သတင်းကြောင့်ကဘာတလွားအံ့အားသင့်ခဲ့ကြပါတယ်ရွေးကောက်ပွဲအနိုင်ရမင်းကွန်းပြောရမှာတော့ညီညွတ်ရေးအတွက်ထရန့်ကပြောပါတယ
် To all Republicans and Democrats
နိုင်ငံတော်ဝန်က Republican Democrat နဲ့တခြားသတိပုဂ္ဂိုလ်တွေအားလုံးကိုကျွန်တော်ပြောချင်တာကဒီအချိန်ဟာအားလုံးတစုတစည်းနဲ့ညီညွတ်ရမယ်အချိန်ပါ
ရွေးကောက်ပွဲရလဒ်ပေါ်တိမတ်ပြကြဖို့ Hillary Clinton ကလည်းတိုက်တွန်းပါတယ
် Donald Trump is going
to Donald Trump သမ္မတဖြစ်လာပါပြီသူကိုကြီးကြီးပြူပြူနဲ့ဥစားခွင့်ပေးရပါလိမ့်မယ
် Trump အနိုင်ရလိုက်တာဟာအပြောင်းလဲတစ်ခုကိုလူလာနေတာကြောင့်ဖြစ်တယ်လို့ National Journal က Tom D. Frank ကပြောပါတယ
် I think we all including the media
သမ္မတ George W. Bush ပြောခဲ့သလိုအပြောင်းလဲကိုနည်းနည်းဆိုင်ဆိုင်လူလာနေတာအပေါ်သတင်းမီဒီယာတွေပါဝင်အားလုံးကရှော့တွက်ထားတယ်လို့ထင်ပါတယ်အဆုံးမတော့မပြည့်စုံမှုတွေနဲ့လက်လွတ်စွဲပြောဆိုနေတဲ့ Trump အပေါ်အပြောင်းလဲလို့မြင်လာကြတာပ
ါလွတ်တော်နှစ်ရလုံးကို Republican တွေအနိုင်ရလိုက်တာဟာလေ Trump အတွက်အခွင့်အရေးကောင်းဖြစ်တယ်လို့ Bipartisan Muara ရေးရအကြံပေးအဖွဲ့က John Fortier ကပြောပါတယ်
And I think that allows him to have an agenda
Hillary Clinton အနေနဲ့ပိုအခက်အခဲတွေရင်ဆိုင်ရမယ့်အနေအထားမျိုးမှာ Trump အနေနဲ့ပြည်တွင်းမူဝါဒရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပိုလွတ်လွတ်လပ်လပ်လောက်ကင်ဖို့အခွင့်အရေးရှိလာတယ်လို့ထင်ပါတယ
်။အမေရိကန်သမိုင်းမှာစိတ်ဝမ်းကွဲမှုအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ရွေးကောက်ပွဲပြီးမှာတော့ညီညွတ်ရေးအတွက်ရှေ့ရှုဆောင်ရွက်ရမှာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူတွေကိုပေးထားခဲ့တဲ့ကတိတွေအကောင့်တွေပေါ်ပေးဖို့ထရမ့်အနေနဲ့အာယုံဆိုင်လှုပ်ဆောင်ရမှာပါ။ဒါ့အပြင်ဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့2019ခုနှစ်အတွင်းအနာလွှဲပြောင်းရယူပြီးတဲ့နောက်အာဖဂန်နစ္စတန်ကဆလို့စီးရီးယားအရေးထီစီးရီးဆိုင်ရန်စင်ခေါ်မှုတွေကိုလည်းရင်ဆိုင်သွားရမှာပါ။ဒါပေမဲ့အခုလိုနိုင်ငံရဲ့ခြားကပြဿနာတွေဒင်းတာမဟုတ်ပဲပြည်တွင်းရေးရာမှာလည်းဖြေရှင်းသွားရမယ့်ကိစ္စရပ်တွေရှိနေပါတယ်။ IS စစ်သည်ကြွားတွေကိုဗျူဟာမြောက်ချိန်မုံသွားရေးအပိုင်းမှာတိုးတက်မှုနှေးကွေးနေပေမဲ့လို့စီးရီးယားအရေးနဲ့ပတ်သက်လို့တော့သမရသည်ဖြစ်လာမဲ့ထရမ့်ရဲ့အစိုးရအဖွဲ့အနေနဲ့ဘလို့ကင်တွယ်သွားမလဲဆိုတာကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ Brookings Institute ကကာကွယ်ရေးဆိုင်ရာကျွမ်းကျင်သူ Michael O'Hellon က
In Syria we have really no strategy.
Syria စစ်ပွဲအဆုံးသတ်နိုင်ရေးနဲ့ပတ်သက်ပြီးဘာဗျူဟာမှချမှတ်ထားတာမရှိပါဘူး။ Mr. Trump အနေနဲ့ကတော့စစ်ပွဲမှာသမ္မတအာဆတ်အနိုင်ရဖို့ဆန္ဒရှိကောင်းရှိမှဖြစ်ပေမဲ့ဒါဟာရှေ့ဆက်သွားဖို့လက်တွေ့ကြတဲ့လမ်းကြောင်းတစ်ခုဟုတ်မဟုတ်ဆိုတာတော့မသေးကြပါဘူး။အာဆတ်လက်ချက်နဲ့လူအမြောက်အများတေဆုံးကုန်တာကြောင့်ပါ။
အာဖဂန်နစ္စတန်စစ်ပွဲဟာဆိုရင်လည်း15နှစ်ကြာနေပြီဖြစ်ပြီး2011ခုနှစ်ကနိုင်ငံတကာတပ်ဖွဲ့ဝင်34,800ကနေဒီကနေ့မှာတော့10,000ခွဲလောက်သာရှိတော့တာပါအမေရိကန်ကာကွယ်ရေးဌာနအနေနဲ့နိုင်ငံတကာတပ်ဖွဲ့တွေရေဒိုကာလအနေနဲ့တိုးမြင့်ချသွားဖို့စဉ်းစားအောင်စဉ်းစားနိုင်တယ်လို့ Michael O'Hellon ကပြောပါတယ်
There's no reason we have to avoid doing a little more.
Afghan state နဲ့ရဲတပ်ဖွဲ့တွေအပေါ် PR တွေရောက်ကြစီမယ်ဆိုရင်တော့နိုင်ငံတကာတပ်ဖွဲ့ဝင်တွေတိုးချသွားဖို့နဲ့ပတ်သက်ပြီးရှောင်လွှဲစရာမရှိပါဘူး။အဲ့ဒီလိုဆိုရင်တော့ Afghan တပ်ဖွဲ့တွေအနေနဲ့လည်းသူတို့ဆုံးရှုံးခဲ့တဲ့အင်အားတွေကိုပြန်လည်အစားထိုးဖြည့်ဆည်းဖို့ပိုအချိန်ပေးရရောက်ပါတယ်
။ American ပြည်အောင်စုအနေနဲ့ကဘာတလွားအကြမ်းဖက်မှုအပေါ်တိုက်ခိုက်နှိမ်နင်းနေချိန်မှာတော့ Russia နဲ့တရုတ်နိုင်ငံဟာသူတို့စစ်တဲ့အင်အားကိုပုံမှုခိုင်မအောင်တိစောက်နေကြတာပါ။Mr. Trump အနေနဲ့ကတော့စစ်အင်အားကိုဖြည့်တင်းသွားမယ်ဆိုပြီးတော့သူ့မိန့်ခွန်းတွေထဲမှာပြောထားတာပါ
We have the greatest people in the world
ကျွန်တော်စစ်တပ်ထဲမှာကမ္ဘာပေါ်ကအတော်ဆုံးလူတွေရှိနေပါတယ်အားရင်ချိနေနေတဲ့စစ်တပ်ကိုပြန်လည်တိဆောက်သွားမှာဖြစ်ပြီးတော့စစ်မှုထမ်းတွေကိုလည်းတေချာဂရုစိုက်ဆောက်ရှောက်သွားမှာပါ
American ပြည်အောင်စုအနေနဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်ပြီးစစ်ရေးအင်အားကိုပုံမှုခိုင်မာတောင့်တင်းစေဖို့အတွက်ပယ်တင်းတဲ့ဒုံးကျည်တွေဝေဟင်ပစ်မဆိုင်တို့တွေကိုလည်းဝေယူအားဖြည့်တင်တယ်လို့စီရေးအကက်ခတ်တွေကအကြံပေးပြောဆိုကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီမိုကရေစီအုပ်ချုပ်ရေးမှာတည်င်းလွတ်လပ်ခွင့်ကိုအခေယာကျတဲ့အစိပ်ပိုင်းတစ်ခုဖြစ်အမေရိကန်ပြည်ထောင်စုကတံပိုးထားပါတယ်။ဒါပေမဲ့လည်းနေရာတော်တော်များများမှာတော့တည်င်းမီဒီယာတွေဟာဒီမိုကရေစီလုပ်ငန်းစဉ်တွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပွင့်လင်းမြင်သာမှုတွေကိုချိန်ချောက်မှုအဖြစ်ခံစားနေရသူတွေရဲ့လက်တော့ပြန်ပြစ်မှတ်ထားတာကိုခံနေရပါတယ်။ ကမ္ဘာတဝန်းထောင်သွင်းအချင်းချခံထားရတဲ့သတင်းတောက်တွေကြောင့်ရေးသားပြုစုထားတဲ့အမေရိကန်ခြေစိုက်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့1990ပြည့်နှစ်မှာအသေးစိတ်မှတ်တမ်းတွေကိုစတင်စုဆောင်ခဲ့ခြင်းကစလို့ဒီကနေ့အချိန်လောက်ဖန်ဆင်းမှုများတာမျိုးမကြုံခဲ့ရဘူးတာကိုတွေ့ကြရပါတယ်။ဒီနှစ်2016ခုနှစ်ထဲမှာဆိုရင်လည်းဒီဇင်ဘာလ1ရက်နေ့အထိထောင်ချခံထားရတဲ့သတင်းတောက်259ယောက်အထိရှိခဲ့ပြီးတော့ပြီးခဲ့တဲ့2015ခုနှစ်နဲ့ရှင်မဲဆိုရင်တော့ကမ္ဘာတဝန်းဖန်ဆင်းခံထားရတဲ့သတင်းတောက်အရေအတွက်က196ယောက်သာရှိခဲ့ပါတယ်။ကမ္ဘာတဝန်းကျဉ်းကျနေတဲ့သတင်းတောက်တွေရဲ့သုံးပုံတစ်ပုံနီးပါးကတော့တူရကီနိုင်ငံမှာဖြစ်ပါတယ်။ဇူလိုင်လကမှအောင်မြင်ခဲ့တဲ့ဆရာနာသိမ့်မှုကြိုးပမ်းမှုနောက်ပိုင်းအရှိန်မြင့်လာနေတဲ့နှိမ်နင်းမှုတွေကိုဆက်လက်လှုပ်ဆောင်နေရမှာနိုင်ငံတော်စန့်ကျင်မှုဆွဆွဲချက်တွေနဲ့သတင်းတောက်81ယောက်ထက်မနည်းကိုလည်းတူရကီကဖမ်းဆီးခဲ့တာပါဒါအပြင်သတင်းဌာနတရားကြော်ဟာလည်းနှုတ်ပိတ်ခံနေရပါတယ်သတင်းတောက်တွေဖမ်းဆီးခံရမှုဟာကမ္ဘာတဝန်းမှာကြုံနေရတဲ့ပြဿနာဖြစ်ပြီးတရုတ်အီဂျစ်အီရီထရီးယားနဲ့အီသီယိုးပီးယားတို့ဟာလည်းအဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာပါဝင်ပါတယ်အီရန်နိုင်ငံမှာ2009ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနှိမ်နင်းမှုအတွင်းဖမ်းဆီးထောင်ချခံခဲ့ရတဲ့သတင်းတောက်တော်တော်များများကတော့ပြည်ထောင်ချခံရပြီးပြန်လွှတ်ပေးခဲ့တာကြောင့်သတင်းတောက်တွေကိုဖမ်းဆီးထောင်ချရမှာအဆိုးဆုံး၅နိုင်ငံစီးရင်မှာ2008ခုနှစ်ကစလို့ပထမဦးဆုံးအကြိမ်ဖြစ်အီရန်နိုင်ငံကမပါတော့ပါဘူးဒါပေမဲ့လည်းသတင်းတောက်တွေကိုဖမ်းဆီးထောင်ချပြီးအီရန်နိုင်ငံဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေစေဖြစ်ပါတယ်ရုပ်ရှင်ရိုက်ကူးသူကီဗင်ကာရီမီဟာဆိုရင်နိုင်ငံတွေပေါ်ကနိုင်ငံရေးတရုတ်ဖော်ရီအကြောင်း Writing on the City လို့အမည်ပေးထားတဲ့မှတ်တမ်းတင်ရုပ်ရှင်ဖန်တီးမှုနဲ့ဆက်နွယ်ပြီးကျိန်တန်223ချက်နဲ့ထောင်ဒဏ်တစ်နှစ်ကြာခံနေရပါတယ်။သတင်းမီဒီယာတွေဟာမကြာခဏဆိုသလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပွင့်လင်းမြင်သာမှုကိုဖိနှိပ်တဲ့အစိုးရတွေရဲ့လက်တုံ့ပြန်စရာပြစ်မှတ်တစ်ခုလိုဖြစ်လာနေတာပါ။ American ပြည်ထောင်စုကတော့သတင်းတောက်တွေကိုကာကွယ်စောင့်ရှောက်ဖို့ပွင့်လင်းတဲ့လူအတိုင်းဝိုင်းကသတင်းသမားတွေရဲ့မရှိမဖြစ်အရေးကြီးတဲ့အခန်းကဏ္ဍနဲ့အမှန်တရားကိုကာကွယ်ဖို့ပွင့်ပွင့်လင်းလင်းဆက်လက်ပြောဆိုနေဦးမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ရဲ့အင်ကာနိမနခင်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုနှစ်ဖက်အစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာနေသကူညာကအကြမ်းဖက်တိုက်ခိုက်မှုအတွက်အလို့ရှိနေတဲ့သနတ်သမားဘယ်သူဖြစ်တယ်ဆိုတာသိနိုင်ဖို့နှိစက်နေပြီလို့အာဏာပိုင်တွေကပြောပါတယ်အဲ့ဒီနေသကူညာတိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့တာမှာနိုင်ငံသားအများအပြားလည်းပါဝင်ပါတယ်အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းနှံမြို့နယ်အတွင်းကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနယ်ပြောင်းရွှေ့ခွင့်ပေးလိုက်ပါတယ်။အဲ့ဒီအမျိုးသမီးပညာရေးဝန်ထမ်းနေနေရာမှာအမျိုးသားပညာရေးဝန်ထမ်းနေနဲ့အစားထိုးမှဖြစ်တယ်လို့လည်းရခိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အစိုးရနေကြဆောင်စခန်းနေအော်တိုဘားလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒေသရင်းလူညိုရေးစုဝင်ခြင်းနဲ့မောင်းတော်ဒေသတွင်းကကျောင်းတွေကိုပိတ်ထားခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံရှိပိုင်းချွန်ပူရီခရိုင်အတွင်းဇန်နဝါရီလ2ရက်နေ့ကရင်တက်မှုဖြစ်သွားခဲ့တဲ့အတွက်ကလေးငယ်တချို့အပါအဝင်အနည်းဆုံးလူ25ဦးသေဆုံးသွားပါတယ်။ချွန်ပူရီနဲ့ဘန်ကောက်မြို့အကြားကအဝေးပြေးလမ်းပေါ်မှာခီးစည်တွေတင်ဆောင်လာတဲ့ဗန်ကားကဆန့်ကျင်ဘက်ကလာနေတဲ့ပစ်ကတ်ထရက်နဲ့တိုက်မိသွားပြီးတဲ့နောက်မှာအဲ့လိုဖြစ်သွားခဲ့တာပါ။အမေရိကန်သမ္မတဘာရက်အိုဘားမားကသူရာထူးကအနားမယူခင်တာဝန်ထမ်းဆောင်နေစဉ်အောင်မြင်ခဲ့တာတွေနဲ့တိုင်းပြည်ဘဲကိုဥတီသွားနေတယ်ဆိုတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှေ့သတင်းပတ်အတွင်းနှုတ်ဆက်စကားပြောကြားဖို့စီစဉ်ထားပါတယ်။ဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာချိန်ဆိုပြီးသမ္မတသည့်အဖြစ်တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့မှာသူ့ရဲ့မြို့ရှီကာဂိုမှာပြောကြားမဲ့နှုတ်ဆက်မင်ကွန်းအတွင်းဖျက်ဆီးခဲ့တဲ့ရှင်းနေတာခီတခြားထောက်ခံခဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြားတာအပါအဝင်တိုင်းပြည်ကောင်းကျိုးအတွက်လှုပ်ဆောင်ပေးနိုင်ခဲ့တာတွေနဲ့အဲဒီကနေတိုင်းပြည်ဘက်ကိုဥတီသွားနေတယ်ဆိုတာတွေကိုပြောကြားမှာဖြစ်ပါတယ
်။ဇန်နဝါရီလ3ရက်အင်္ဂါနေ့မနက်ပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတံဖတ်အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ။
This program has come to you from the Voice of America, Washington.